Welcome to the Voice of America in Burmese.
မင်္ဂလာညချမ်းသာတော်ရရှင်များရှင် VOA American တန်ကနေ2024ခုနှစ် April 22ရက်တနင်္လာနေ့ညပိုင်း VOA မြန်မာပိုင်းစီစဉ်နေကို American ပြည်ထောင်စု Washington DC မြို့တော်ကနေမြန်မာစံတော်ချိန်ည9:00နာရီကနေ 10:00 နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။ကျမတို့ရဲ့ Radio ထုတ်လွှင့်ချက်တွေကိုရုပ်တံကပါရှုစားနိုင်ကြပါပြီရှင်။ဒီနေ့မှာထုတ်လွှင့်ပေးမယ့်အတန်လွှင့်အစီအစဉ်တွေကိုတော့ line 2 meter 32 kHz 9383ညနဲ့9383ည line 2 meter 51 kHz 5885တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့အစီအစဉ်မှုကကျမစုမမ
။မင်္ဂလာညချမ်းသာတော်တာရှင်များရှင်ကျမခင်လေးပါ။ဒီညတဲ့ထိတ်တင်းရောက်သတင်းတွေကိုမဆုမွန်နဲ့တူပြပြပေးသွားပါမယ်။ဒီညမှာထူခြားတဲ့သတင်းတွေကတော့ nuclear လက်နက်တပ်ဆင်ရေးမူဝါဒအီရန်မှာမရှိဘူးလို့အီရန်နိုင်ငံရဲ့ဌာနကဒီကနေ့ပဲပြောလိုက်ပါတယ်။ Israel စစ်ထောင်နိုင်အကြီးအကဲယာရုကနေနှုတ်ထွက်တယ်လို့ကြေညာထားပါတယ်။မြောက်ရီကစစ်ဘေးရှောင်ပြည်သူတွေနေရက်ကိုပြန်နေကြပါပြီဆိုတဲ့ထိတ်တင်းရောက်သတင်းတွေကိုပြပြပေးသွားပါမယ်ရှင်။
ဟုတ်ကဲ့ပါရှင်ဒီညရဲ့သတင်းပေးပို့ချက်တွေထဲမှာဆိုရင်တော့ကချင်ပြည်နယ်ရဲ့ဒုတိယမြို့တော်လို့တင်စားရတဲ့ဗမော်နာအထိ KIA နဲ့ပူးပေါင်းတပ်တွေရောက်လာနေပြီးတော့စစ်ကောင်စီကလည်းလေကြောင်းကနေခုခံတိုက်ခိုက်နေတဲ့အခြေအနေနဲ့ပတ်သက်ပြီးဒေသခံပြောပြတာက
ချင်းရုံရောက်လာတာချင်းရုံပြင်းကတင်စားဆက်လာပဲနေပြီးမှဟိုကဘုလည်းနဲ့ကြီးရဲ့နဲ့ပြောချင်းရုံနဲ့လည်းပုံခေါက်လာဖြစ်သွား
မုံမောက်အခြေအနေကိုဒေသခံပြောပြပေးခဲ့တာပါရှင်ဒီအခြေအနေနဲ့အတူ PDF ကာကွယ်ရေးတပ်တွေသိမ်းပိုက်ထားတဲ့စကိုင်းတိုင်းခန့်ဘက်ကိုတော့စစ်ကောင်စီကလေကြောင်းကနေအပြင်းထန်တိုက်ခိုက်နေပါတယ်ထိုင်းမြန်မာနယ်စပ်မြဝတီကနေစစ်ပြေးလာတဲ့စစ်ပြေးဒုက္ခတွေတချို့နေရက်ကိုပြန်နေကြပါပြီဒီကနေ့ကြာရောက်တဲ့မြေကဘာနေ့မှာတော့တဘာဝပတ်ဝန်းကျင်စိုးချိုးပေးတဲ့ plastic ကိုသုံးဆွဲမှုလျှော့ချဖို့ပတ်ဝန်းကျင်ရေးလှုပ်ရှားသူတွေလှုံ့ဆော်နေပါတယ်ဒီလိုနောက်ဆုံးရသတင်းတွေနဲ့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးဖို့ရှိပါတယ်အခုအရင်ဆုံးကတော့ထိတ်တဲရောက်သတင်းတွေကိုမက်ခင်လေးနဲ့အတူပြောပြပေးပါမယ်ရှင
်အစ္စရေးစစ်ထောင်လိုင်းရဲ့အကြီးအကဲယာရုကနေနှုတ်ထွက်တယ်လို့ဒီကနေ့ပဲကြေညာထားပါတယ်ပြီးခဲ့တဲ့အောက်တိုဘာ9ရက်အစ္စရေးကိုဟာမတ်စ်အကြမ်းဖက်တွေတိုက်ခိုက်တာကိုမတားဆီးနိုင်ခဲ့တဲ့အတွက်သူယာရုကနေနှုတ်ထွက်တာဖြစ်ပြီးတော့ဒါဟာပရမဆုံးအကြီးတန်းအရာရှိသူနှုတ်ထွက်လိုက်တာလည်းဖြစ်ပါတယ်။တစ်ချိန်တည်းမှာပဲအစ္စရေးတိုက်ခိုက်မှုကြောင့်ရာဖာဒေသမှာကလင်းငယ်တွေအပါအဝင်22ဦးသေဆုံးခဲ့တယ်လို့ခံယူနေမြို့စေယုံမှာလည်းသေဆုံးသူရုပ်လောင်း200ကျော်တွေ့တယ်လို့ပါလက်စတိုင်းကာကွယ်ရေးဌာနကပြောပါတယ်။ဒါအပြင်ဂျေရုဆလင်မြို့မှာဒီကနေ့လမ်းသွာလမ်းလာတွေကိုကားတစ်စီးကဝင်တိုက်ခဲ့တဲ့အတွက်3ဦးဒဏ်ရာရခဲ့ပါတယ်။ဒီဖြစ်ရပ်နဲ့ဆက်ဆက်ပြီးတော့လူ2ဦးကိုဖမ်းဆီးလိုက်တယ်လို့အစ္စရေးရဲတပ်ဖွဲ့ကပြောပါတယ်။စနေနေ့ကတော့ဂါဇာကမ်းမြောင်ဒေသအတွက်လူသားချင်းစာနာထောက်ထားမှုအကူအညီဒေါ်လာ9ဘီလီယံအပါအဝင်26ဘီလီယံဘူးရှိတဲ့အကူအညီပေးရေးအစီအစဉ်တွေကိုအမေရိကန်အောက်လွှတ်တော်ကအတည်ပြုခဲ့ပြီးတော့သမ္မတဂျိုးဘိုင်ဒန်ကချက်ချင်းလက်မှတ်ရေးထိုးဖို့ကတိပြုခဲ့ပါတယ်ရှင
်နျူကလ িয়ার လက်နက်တပ်ဆင်ရေးနဲ့ပတ်သက်တဲ့မူဝါဒသူတို့မှမရှိပါဘူးလို့အီရန်ဘက်ကဒီကနေ့ပဲကြေညာလိုက်ပါတယ်အစ္စရေးရဲ့ချင်းချောက်မှုကြောင့်အီရန်ရဲ့နျူကလ িয়ার မူဝါဒကိုပြောင်းလဲနိုင်တယ်လို့အီရန်တော်လှန်ရေးအစောင့်တပ်မှုကသတိပေးပြီးတဲ့နောက်ရက်ပိုင်းမှာပဲအီရန်နိုင်ငံသားရဲ့ဌာနကအခုလိုကြေညာချက်ထုတ်ပြန်ခဲ့တာဖြစ်ပါတယ်အီရန်အနေနဲ့သူ့ရဲ့နျူကလ িয়ার အစီအစဉ်ကိုငြင်းငြင်းနဲ့ရည်ရွယ်ချက်တွေနဲ့သာအသုံးပြုမယ်လို့အကြိမ်ကြိမ်ပြောဆိုထားသလိုနျူကလ িয়ার လက်နက်တပ်ဆင်ရေးဟာသူတို့ရဲ့မူဝါဒမဟုတ်ပါဘူးလို့အီရန်ပြောရေးဆိုခွင့်ရှိသူနာဆာခရနီကသတင်းစာရှင်းလင်းပွဲမှာပြောလိုက်တာဖြစ်ပါတယ်အစ္စရေးနဲ့အီရန်တို့ကြားတင်းမာမှုတွေမြင့်တက်လာပြီးတဲ့နောက်မှာတော့အီရန်နျူကလ িয়ার လုံခြုံရေးတာဝန်ခံအစောင့်တပ်မှုအာမက်ဟက်တာဗလက်ကလည်းအစ္စရေးရဲ့ချင်းချမှုတွေကြောင့်အီရန်ရဲ့နျူကလ িয়ার ဆိုင်ရာဝါဒကိုပြန်ပြီးတော့သုံးသပ်ဖို့နဲ့မူလထည့်သွင်းစဉ်းစားမှုတွေကနေတွေ့ဖီသွားနိုင်တယ်လို့လည်းပြီးခဲ့တဲ့သတင်းပတ်တုန်းကပြောခဲ့ပါတယ်။အစ္စရေးကာကွယ်ရေးဝန်ကြီးကလည်းအီရန်ရဲ့ချင်းချမှုကိုလက်တုံ့ပြန်မှုအတွက်ဘယ်လိုချင်းချမှုကမှတားဆီးနိုင်မှာမဟုတ်ဘူးလို့လည်းပြောထားပါတယ်ရှင်။
ရုရှားရဲ့ညာဘက်တိုက်ခိုက်မှုတွေက drone 9စင်းဒုံးကျည်3စင်းတို့ကိုဂျားဖြတ်ပစ်ချခဲ့တယ်လို့ယူကရိန်းစစ်တပ်ကဒီကနေ့ပဲပြောပါဗျ။ဒီဂျားဖြတ်တားဆီးမှုအားလုံးကိုယူကရိန်းနိုင်ငံတောင်ပိုင်းအိုဒက်ဆာဒေသမှာလေကြောင်းရန်ကာကွယ်တပ်ဖွဲ့တွေကပစ်ချခဲ့တာလို့ယူကရိန်းလေတပ်ကပြောပါဗျ။လေကြောင်းတိုက်ခိုက်မှုကြောင့်တိုးလောင်ယုံတချို့နဲ့စိုက်ပျိုးရေးသုံးဆက်ရန်များတချို့ပျက်စီးခဲ့ပေမဲ့ထိခိုက်ဒဏ်ရာရတဲ့သူမရှိဘူးလို့အိုဒက်ဆာဒေသအုပ်ချုပ်ရေးမှူးက Telegram မှာရေးသားထားပါတယ်။တစ်ချိန်တည်းမှာပဲယူကရိန်းအတွက်ဒေါ်လာဘီလီယံ60ပါတဲ့အကူအညီပေးရေးအစီအစဉ်တွေကို American အထက်လွှတ်တော်ကဒီသတင်းပတ်ထဲမှာအတည်ပြုဖို့မျှော်လင့်ထားကြပါတယ်။ဒီအကူအညီပေးရေးအစီအစဉ်တွေကိုအောက်လွှတ်တော်ကအတည်ပြုခဲ့ပြီးတော့သမ္မတဘိုင်ဒန်ကလည်းထောက်ခံထားတာပါ။အကူအညီတွေကယူကရိန်းကမျှော်လင့်ထားတဲ့အစီအစဉ်တွေပါဝင်တယ်လို့သမ္မတဗော်ဒီမီယာဇလန်စကီကညစဉ်မိန့်ခွန်းမှာပြောပါတယ်။ဒီဥပဒေကြမ်းကိုအမြန်ဆုံးအတည်ပြုပေးဖို့နဲ့ယူကရိန်းကိုစစ်ဘက်ဆိုင်ရာအကူအညီတွေမြန်နိုင်သမျှမြန်မြန်ပေးဖို့ကိုလည်းသမ္မတဇလန်စကီကမြစ်တာရက်ခံထားပါတယ်ရှင်။
အီရန်နဲ့အစ္စရေးကြကတင်းမာမှုတွေဆွေးနွေးဖို့အပါအဝင်နှစ်နိုင်ငံဆက်ဆံရေးတိုးမြှင့်မှုပါကစ္စတန်နိုင်ငံကခေါင်းဆောင်နေတဲ့တွေ့ဆုံမှုအတွက်အီရန်သမ္မတအီဘရာဟင်ရက်စီဟာပါကစ္စတန်နိုင်ငံကိုရောက်ရှိနေပါတယ်။နှစ်နိုင်ငံကုံသွယ်ရေးစွမ်းရည်နဲ့စီးပွားရေးကဏ္ဍပူးပေါင်းဆောင်ရွက်ရေးကိစ္စတွေကိုပါဆွေးနွေးသွားမယ်လို့ပါကစ္စတန်နိုင်ငံသားရဲ့ဌာနကကြေညာချက်ထုတ်ပြန်ထားပါတယ်။သုံးရက်တာကြာမြင့်မဲ့ခီးစဉ်မှာတော့အီရန်သမ္မတဟာပါကစ္စတန်သမ္မတအာဆစ်အလီဇာဒါရီအပါအဝင်ပါကစ္စတန်ဝန်ကြီးချုပ်ဇဗတ်ဆာရစ်နဲ့လည်းတွေ့ဆုံသွားမှာဖြစ်ပါတယ်။ကီလိုမီတာ900လောက်နယ်စပ်ချင်းထိစပ်နေတဲ့အီရန်နဲ့ပါကစ္စတန်နှစ်နိုင်ငံကြားဒေသတွေအပါအဝင်တကဘာလုံးဆိုင်ရာဖွံ့ဖြိုးတိုးတက်မှုတွေနဲ့အကြမ်းဖက်မှုတွေရဲ့ဘုံချင်းချောက်မှုတွေကိုတိုက်ဖြတ်နိုင်ရေးနှစ်နိုင်ငံကြားပူးပေါင်းဆောင်ရွက်မှုအရေးတွေကိုလည်းဆွေးနွေးသွားမယ်လို့ပါကစ္စတန်ဘက်ကထုတ်ပြန်ထားပါတယ်။ပြီးခဲ့တဲ့ဇန်နဝါရီလတွေကတော့အီရန်လုံခြုံရေးတပ်ဖွဲ့တွေဟာပါကစ္စတန်အနောက်တောင်ပိုင်းနယ်စပ်ဘလူချစ်စတန်ဒီပြည်နယ်မှာရှိတဲ့အီရန်စန့်ကျင်ရေးစစ်သွေးကြွတွေခိုးနေတဲ့နေရာကိုဒုံးကျည်တွေနဲ့ပစ်ခတ်တိုက်ခိုက်ခဲ့ပါသေးတယ်။ဒီလိုမျိုးနှစ်နိုင်ငံတင်းမာမှုတွေကိုလျှော့ချနိုင်ရေးအကြမ်းဖက်မှုတံပြန်ရေးပူးပေါင်းဆောင်ရွက်မှုတွေကိုတိုးမြင့်မှုနဲ့အချင်းချင်းအချုပ်အခြာအာဏာနယ်မြေပိုင်ဆိုင်မှုတွေကိုလေးစားလိုက်နာဖို့တန်တမာရေးအရာကြိုးပမ်းမှုတွေကိုအရှိန်ဟုန်မြှင့်ပြီးတော့ဆောင်ရွက်နေတာဖြစ်ပါတယ်။အီရန်သမ္မတရဲ့အခုပါကစ္စတန်ခီးစဉ်ဟာအီရန်နဲ့ပါကစ္စတန်ကြားဆက်ဆံရေးတွေကိုပြုပြင်ဖို့အတွက်အပြန်အလှန်စ조사မှုရဲ့တစ်စိတ်တစ်ပိုင်းလည်းဖြစ်ပါတယ်ရှင်။
ဗီယူအမေရိကန်တန်ညဘက်မြန်မာဘာသာအစီအစဉ်လေးကိုညပိုင်း9နာရီကနေ10နာရီထိလိုင်းဒိုမီတာ32 kHz 9303ညနဲ့9383ညလိုင်းဒိုမီတာ51 kHz 5885တို့ပြင်စနေတနင်္ဂနွေမှာတော့လိုင်းလိုက်မီတာ190 kHz 1505ညလို့ထုတ်လင်းပေးနေပါတယ်ခင်ဗျာ
view ရဲ့တနင်္လာညထိတ်တန့်ရောက်တဲ့နေ့ကိုဆက်လက်တင်ဆက်ပေးနေပါတယ်ရှင်ထိုင်းမြန်မာနယ်စပ်မြောက်ရီမြို့မှာဖြစ်နေတဲ့တိုက်ပွဲတွေရော့ကျလာနေတဲ့အတွက်ထိုင်းဘက်ခိုးလုံနေတဲ့မြန်မာစစ်ဘေးဒုက္ခသည်အများစုဟာနေရက်ပြောင်းနေကြပြီးဒုက္ခသည်အရေးအတွက်ကြာဆင်းသွားတယ်လို့ထိုင်းဒုတိယဗိုလ်ချုပ်ကြီးပရာဆန်ဆန်စီရီရက်ကသတင်းတောက်တွေကိုဒီကနေ့ကပဲပြောလိုက်ပါတယ်။မြောက်ရီတိုက်ပွဲတွေကြောင့်ထပ်ခရိုင်မဲဆောက်ဘက်ထွက်ပြေးလာတဲ့မြန်မာစစ်ပြေးဒုက္ခသည်3000ကျော်ထဲမှာဒီကနေ့1000လောက်ပဲကျန်တော့တယ်လို့ဒုတိယဗိုလ်ချုပ်ကြီးပရာဆန်ကထိုင်းPBS သတင်းဌာနကိုပြောလိုက်တာပါ။ဒါအပြင်စစ်ကောင်စီနဲ့ကရင်လက်နက်ကိုင်တပ်ဖွဲ့တွေကြားညှိနှိုင်းမှုတွေစတင်နေပြီးတော့စစ်ကောင်စီဘက်ကလည်းစစ်ကူအင်အားတွေကော့ဂရိတ်ဘက်ကနေမြောက်ရီဘက်ကိုရောက်လာခြင်းမရှိဘူးလို့ဒုတိယဗိုလ်ချုပ်ကြီးပရာဆန်ကပြောထားပါတယ်။ထိုင်းမြန်မာချစ်ကြည်ရေးအမှတ်တရကိုကုံသွေးရေးနဲ့ကူလူသွားလာဖို့ဖွင့်ထားဆဲပဲဖြစ်တယ်လို့လည်းသူကပြောပါတယ်။စနေနေ့အထိအမှတ်နဲ့ချစ်ကြည်ရေးတရအောင်မှာခိုးလုံနေတဲ့စစ်ကောင်စီတပ်ဖွဲ့တွေကို KNLA နဲ့ PDF ပူးပေါင်းတပ်ဖွဲ့တွေရဲ့တိုက်ပွဲတွေကြောင့်မဲဆောက်မြို့ကအင်တင်ကိုကြည်စံထိမှန်ခဲ့တဲ့အတွက်ကြောင့်မို့လို့ထိုင်းနိုင်ငံသားရေးဝန်ကြီးဌာနကမြန်မာနိုင်ငံဘက်ကိုသတိပေးခဲ့ပါသေးတယ်။ NUG ဂျာကာလာမြို့သားညီညွတ်ရေးအစိုးရနိုင်ငံသားရေးဝန်ကြီးဌာနကတော့ထိုင်းနိုင်ငံဘက်ထွက်ပြေးလာတဲ့ဒုက္ခသည်တွေကိုအကူအညီပေးနေတဲ့ထိုင်းအစိုးရနဲ့သက်ဆိုင်ရာအာဏာပိုင်တွေကိုမြန်မာပြည်သူတွေကိုစားကျေးဇူးတင်ကြောင်းမနေ့ကကြေညာချက်ထုတ်ပြန်ထားပါတယ်။မြရီတိုက်ပွဲအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကတော့ဒီကနေ့အထိသတင်းထုတ်ပြန်ခြင်းမရှိသေးပါဘူးရှင်။
ပြီးခဲ့တဲ့ဖေဖော်ဝါရီလ14ရက်နေ့ကကျင်းပခဲ့တဲ့အင်ဒိုနီးရှားသမ္မတရွေးကောက်ပွဲမှာဒုသမ္မတအဖြစ်နဲ့အနိုင်ရခဲ့တဲ့သမ္မတဟောင်းဂျိုကိုဝီဒိုဒိုရဲ့သားကြီးကိုပါဝင်ရှင်ပြိုင်ခွင့်ပေးခဲ့တဲ့အပေါ်တရားစွဲဆိုမှုကိုအင်ဒိုနီးရှားဖွဲ့စည်းပုံတရားရုံးကဒီကနေ့ပယ်ချလိုက်ပါတယ်။သမ္မတအဖြစ်ရွေးကောက်ခံခဲ့ရတဲ့ကာကွယ်ရေးဝန်ကြီးဟောင်းပရာဘိုဗရိုဆူဘီယန်ဟာဒုသမ္မတရဲ့နေရာမှာဂျိုကိုဝီဒိုဒိုရဲ့သားကိုထားရှိနိုင်မှုရွေးကောက်ပွဲစည်းမျဉ်းတွေကိုလိုသလိုပြောင်းလဲခဲ့တာကတော့တရားမျှတမှုမရှိပါဘူးဆိုပြီးတော့ဆွဆွဲခဲ့တာဖြစ်ပါတယ်။ဒီတရားဆွဆိုမှုကိုအတိုက်ခံခေါင်းဆောင်ဖြစ်တဲ့ဂျာကာတာအုပ်ချုပ်ရေးမှူးဟောင်းအန်နီဘတ်ဝီဒန်ကဥဆောင်ခဲ့တာဖြစ်ပါတယ်။တချိန်ထဲမှာပဲရွေးကောက်ခံသမ္မတရဲ့မဲဆွယ်စည်းရုံးရေးမှာသမ္မတဟောင်းဂျိုကိုဝီဒိုဒိုကပါဝင်ပတ်သက်မှုရှိခဲ့တယ်ဆိုတော့ဆွဆွဲချက်တွေလည်းထွက်ပေါ်ခဲ့ပါတယ်။ဒါပေမဲ့တရားရုံးကတော့တိုင်တန်းချက်ကိုပယ်ချခဲ့ပြီးတော့ပါတီဝင်ဒါမှမဟုတ်နိုင်ငံတော်ရဲ့ဆွတ်ဖက်တယ်ဆိုတော့ဆွဆွဲချက်ဟာတက်တည်မခိုင်လုံဘူးလို့ဆိုပါတယ်။သမရလောင်းနဲ့ဒုသမရလောင်းတွေအတွက်အသက်အရွယ်သတ်မှတ်ချက်ကိုလျှော့ချပေးတဲ့ဥပဒေကိုပြီးခဲ့တဲ့အောက်တိုဘာလမှာထုတ်ပြန်ခဲ့ပြီးတဲ့နောက်မှာတော့သမရဟောင်းဂျိုကိုဝီဒိုဒိုရဲ့ရောက်ခမဖြစ်သူတရားသူတီချုပ်အန်နိုဝါရက်စနန်ကိုလည်းဝေဖန်မှုတွေရှိခဲ့ပါတယ်။လက်ရှိသမရနေရာမှာရွေးကောက်ခံထားရတဲ့ပရာဘိုရိုဆူဘီယန်ဟာအင်ဒိုနီးရှားနိုင်ငံကိုအာနာရှင်အုပ်ချုပ်ရေးနဲ့နှစ်30လောက်အုပ်ချုပ်ခဲ့တဲ့ကွယ်လွန်သူသမ္မတဟောင်းဆူဟာတိုရဲ့သမတ်ဖြစ်ပြီးတော့1990ပြည့်နှစ်တွေအတွင်းမှာဆူဟာတိုရဲ့အနီးကပ်ဗိုလ်မှူးကြီးတဦးဖြစ်တာဝန်ယူခဲ့တဲ့အပြင်အတိုက်ခံတွေကိုဖိနှိပ်တဲ့လူခွင့်ချိုးဖောက်မှုတွေကိုကျူးလွန်ခဲ့တယ်ဆိုပြီးတော့ဆွဆွဲခံရဖို့သူလည်းဖြစ်ပါတယ်ရှင်။
မြောက်ကိုရီးယားကရှေ့ဘက်ကမ်းလွန်ပင်လယ်ပြင်ကိုဥတီပြီးတော့ဒုံးကျည်တွေစမ်းသပ်ပစ်လွတ်ခဲ့တယ်လို့တောင်ကိုရီးယားစစ်တပ်ကဒီကနေ့ပဲပြောလိုက်ပါတယ်။အသေးစိတ်အချက်အလက်တွေကိုတော့ထုတ်ဖော်ပြောထားခြင်းမရှိပါဘူး။အခုလိုမြောက်ကိုရီးယားဘက်ကဒုံးကျည်တွေပစ်လွတ်ခဲ့တာနဲ့ပတ်သက်ပြီးတော့ဂျပန်အစိုးရကလည်းဂျပန်ကမ်းခြေဆောင်တပ်ကိုအသင့်ရှိဖို့တတိပေးထားတယ်လို့ပြောပါတယ်။ဒုံးကျည်ထိပ်ဘူးတစ်ခုဂျပန်တီးတန့်စီးပွားရေးဇုံအေရီးယားအပြင်ဘက်ကိုကျရောက်ခဲ့တယ်လို့ယူဆရကြောင်းလဲ NHK သတင်းဌာနကပေါ်ပြထားပါတယ်တနင်္လာနေ့ကတောင်ကိုရီးယားထိပ်တန်းစစ်အရာရှိရေတပ်ဗိုလ်ချုပ်ကြီးနဲ့အမေရိကန်အာကာသကုတ်ကဲရေးဌာနချုပ်ကတာဝန်ရှိသူတွေတွေ့ဆုံပြီးတော့မြောက်ကိုရီးယားရဲ့ထောက်လန့်ရေးဂျိုရုနောက်ဆုံးအခြေအနေတွေအပြင်ရုရှားနဲ့မြောက်ကိုရီးယားကြားစစ်ရေးပူးပေါင်းဆောင်ရွက်မှုတိုးလာနေတာတွေနဲ့ပတ်သက်လို့ဆွေးနွေးဖို့ရှိတဲ့အချိန်မှာပဲအခုလိုမြောက်ကိုရီးယားကဒုံးကျည်စမ်းသပ်ပြစ်လွှတ်တာလည်းဖြစ်ပါရဲ့ရှင်
ဒီကနေ့ဧပြီလ22ရက်နေ့ကတော့မြေကဘာနေ့ဖြစ်ပါတယ်ရှင်။ပြီးခဲ့တဲ့အနှစ်90ကျော်လုံးမှာရေနဲ့လေတန့်ရှင်းကိုပိုပဲအာယုံဆိုက်ခဲ့ကြပြီးတော့လေဓုရေဓုနဲ့မြေဓုညဉ့်ညမ်းမှုတွေကိုတိုက်ဖြတ်ဖို့နဲ့ပတ်ဝန်းကျင်ထိန်းသိမ်းရေးကိုပဲဦးစားပေးခဲ့ကြတာဖြစ်ပါတယ်။အမေရိကန်အထက်လွှတ်တော်အမတ်ဂဲလော့နယ်ဆင်ကဒီလိုမျိုးမြေကဘာနေ့ဖြစ်ပေါ်လာဖို့ဆိုတာကို1980ပြည့်နှစ်ဧပြီလတည်းကကြိုးပမ်းခဲ့တာဖြစ်ပြီးတော့ဒီနေ့ရဲ့အောင်မြင်မှုကြောင့်အမေရိကန်မှာပတ်ဝန်းကျင်ထိန်းသိမ်းရေးအတင်ကရဥပဒေနှစ်ခုဖြစ်တဲ့လေဓုတန့်ရှင်းရေးနဲ့ရေဓုတန့်ရှင်းရေးဥပဒေနှစ်ခုကိုဖြစ်ပေါ်စေခဲ့ပါတယ်လို့ပြောပါတယ်။ဒီနေ့ရဲ့ဆောင်ပုဒ်ကတော့ Planet Plastic မြေကဘာနဲ့ Plastic အန္တရာယ်ဖြစ်ပါတယ်။လူသားစုနဲ့မြေကဘာရဲ့ကျန်းမာရေးအတွက် Plastic သုံးစွဲမှုကိုလျှော့ချနိုင်မှုတဘာဝပတ်ဝန်းကျင်အရေးတက်ကြွလှုပ်ရှားသူတွေတိုက်တွန်းတောင်းဆိုနေတဲ့အချိန်မှာပဲကဘာတဝမ်းမှာမြေကဘာနေ့ကိုကျင်းပပါတယ်။မြန်မာနိုင်ငံမှာလည်းမြေကဘာနေ့ကိုကျင်းပပြီးတော့သစ်ပင်စိုက်ပျိုးမှုတွေလုပ်ခဲ့ပါတယ်။သေးငယ်လာတဲ့ Plastic စတွေဟာလူတွေနေ့စဉ်ရှူရှိုက်ကြတဲ့လေဓုအပြင်အစားအစာနဲ့ရေတွေထဲကနေလည်းခန္ဓာကိုယ်ထဲကိုဝင်ရောက်နေတာဖြစ်ပြီးတော့ဒီကနေ့ဂုံပြုတဲ့အခမ်းအနားမှာတော့စေတနာဝန်ထမ်းတွေအနေနဲ့တဘာဝပတ်ဝန်းကျင်နဲ့လေဓုရေဓုညဉ့်ညမ်းမှုတွေကိုတန့်ရှင်းပေးတဲ့လှုပ်ရှားမှုတွေနဲ့လည်းပါဝင်လှုပ်ရှားခဲ့ကြပါတယ်ရှင်တနင်္လာညရဲ့ထိတ်တန့်ရောက်သတင်းတွေကိုမက်ခင်လေးနဲ့အတူကျမစုမောင်ကတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင် VOA American တန်ရဲ့မြန်မာပိုင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေည9နာရီကနေ10နာရီထိတိုက်ရိုက်ထုတ်လင်းပေးနေတာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့ဒီကနေ့ညရဲ့နောက်ဆုံးရသတင်းပေးပို့ချက်တွေကိုဇက်တိုက်တင်ဆက်ပေးကြပါတယ်အရင်ဆုံးတော့ဗမော်နာအထိရောက်လာနေတဲ့ကချင်နဲ့ပူပေါင်းတပ်တွေကိုစစ်ကောင်စီဘက်ကလေကြောင်းကနေအပြင်းထန်ကုခံနေရတဲ့အခြေအနေသတင်းကိုတင်ပြပေးကြပါမယ်။ကချင်ပြည်နယ်ရဲ့ဒုတိယမြို့တော်လို့တင်စားရတဲ့ဗမော်မြို့နာအထီကို KIA နဲ့ပူးပေါင်းတပ်တွေရောက်လာနေပြီဖြစ်ပါတယ်။စစ်ကောင်စီဘက်ကလေကြောင်းကနေလည်းတိုက်ခိုက်နေပါတယ်။အနီးနားကမိုးမောက်မြို့မှာတော့ဒီကနေ့မနက်ပိုင်းအစောပိုင်းကနေစတင်ပြီးတော့စစ်ကောင်စီတပ်နဲ့ KIA ပူးပေါင်းတပ်တို့ကြားမှာတိုက်ပွဲတွေအပြင်းထန်ဖြစ်ပွားနေပြီးတော့လက်နက်ကြီးနဲ့အပြန်အလှန်ပစ်ခတ်မှုတွေဖြစ်နေပါတယ်။KIA ဘက်ကတော့သူတို့တပ်တွေကဗမော်နာအထီကိုရောက်လာနေတာကြောင့်စစ်ကောင်စီဘက်ကတံပြန်ခုခံထိုးစစ်တွေကိုဆင်နေတာဖြစ်ကြောင်းကိုသုံးသပ်ထားပါတယ်။ရန်ကုန်ကနေပေးပို့ထားတဲ့ကချင်ပြည်နယ်အတွင်းကနောက်ဆုံးရစီရေးအခြေအနေကိုစီသူတင်ပြပေးထားပါတယ
်။စစ်ကောင်စီနဲ့ KIA အကြားမူမောက်မြို့အနီးတလားကြော်ကြာစီရေးတင်းမာနေခဲ့တဲ့နောက်ဒီကနေ့မနက်9နာရီလောက်မှာတိုက်ပွဲတွေစတင်ဖြစ်ပွားခဲ့တာပါ။မူမောက်မြို့တွင်ဒီမနက်တိုက်ပွဲဖြစ်ပွားတဲ့အခြေအနေကိုမြို့ကန်တူက VOA ကိုအခုလိုပြောပြပါတယ်။
ကောကဒီကမနေ့ကလည်းစပြင်းနေရဟုတ်တယ်ဗျစစ်တပ်ကခန္ဓာတက်မှာဖြစ်တာပဲကိုသူကဒီဈေးပန်းနဲ့တောက်ဆောက်တက်လာပြီးမှအလင်းကောင်ရက်ခွင့်အရင်ရောက်ပြီးခန္ဓာအဆက်အတိတူဆဲခန္ဓာအဆက်တူသွားပြီးမှအဲ့မှာခန္ဓာအဆက်နောက်မှစပြင်းကြောင်းနဲ့ဆေးရုံဆေးရုံရောက်တာပဲဆေးရုံပြီးရင်စပြင်းကြောင်းခင်ဗျာလည်းနေပြီးမှဟိုကဘယ်လိုကြီးရလဲပြီးတော့ဈေးရင်နဲ့တုံးခေါက်လာပြတော့
အရသာတည်ဆုံးတဲ့တရင်ကိုတော့တီးကြအတီမပြုတ်နိုင်သေးပါဘူးတိုက်ပွဲကြောင့်ဒေသခံတို့ချို့ဟာနေရဆွန့်ခွာတိမ်းရှောင်နေရတယ်လို့အချို့ကတော့ဘုံခုကျင်းတွေထဲမှာပဲခိုးအောင်းနေရကြောင်းနဲ့နေကင်း၁၇နှစ်ကျော်မှာတော့ပြစ်ခတ်တံတွေငြိမ်သက်ခဲ့ကြောင်းပြောပါတယ်မိုးမောင်းတိုက်ပွဲဖြစ်စဉ်နဲ့ပတ်သက်လို့ KIA ပြန်ကြားရေးတာဝန်ခံဘူမူကြီးနော်ဘူးကလည်းအခုလိုပြောပါတယ
်ဒီဘက်နဲ့မနေ့ပိုင်းရနယ်စပင်းမှာဟိုဗမော်ဘက်ကနဲ့တက်လာတဲ့ဆွေချောင်းတွေနဲ့ကျွန်တော်တို့မိုးမောင်းနာပါတိုက်ပွဲတွေပြင်းထန်တယ်ဆိုတဲ့တရင်ရပါတယ်။ဟိုနားလိုက်ခိုးလီဘက်ကနဲ့လည်းတချောင်းတက်တယ်လို့ကြားရပါတယ်။ဒီလမ်းမကြီးပေါ်ဘက်ကနဲ့လည်းတက်လာတယ်ထင်တယ်။အဲသူအဲ့ဘက်မှာလည်းတိုက်ပွဲဖြစ်တယ်လို့ကြားပါတယ်ဟုတ်ကဲ့။တိုက်ပွဲဖြစ်တဲ့နေရာမှာဘုံမောဘက်ကနဲ့လည်းနဲ့ချင်းနဲ့အဆင်မပြတ်ဆိုလို့အဲဒီပြစ်ကူတယ်ဆိုတဲ့တရင်လည်းရပါတယ်။ဒါပေမဲ့အဲဟိုမေးပင်တရင်ပြီးပြီဆုံးဆုံးတော့ခုတတိကတော့မရသေးဘူးခင်ဗျ။
ပြီးခဲ့တဲ့မတ်လအတွင်းမှာ KIA နဲ့ပူးပေါင်းတပ်တွေကမိုးမောက်မြို့မြောက်ဖက်ဒါဆိုင်နဲ့အရှိတ်ဘက်ကစိန်လုံ ကြောက်စခန်းနဲ့မတာပွန်ကစစ်ကောင်စီတပ်စခန်းတွေကိုတင်းယူခဲ့ပြီးစီရေးအရမုံပေါ့မြို့ကိုဝိုင်းပတ်ထားခဲ့တာဖြစ်ပါတယ်။လက်ရှိတိုက်ပွဲဖြစ်ပွားတာဟာဗမော်မြို့လုံခြုံရေးအတွက်စစ်ကောင်စီဘက်ကထိုးစစ်ဆင်လာတာဖြစ်နိုင်ကြောင်းလဲဘုံကြီးနော်ဘူးကပြောပါတယ
်။အဲ့ဒီနားလိုက်ခုဒီဘက်ကတာဆိုင်တပ်စခန်းကိုတင်းတဲ့အချိန်ကလည်းစပြီးမှခုတတိကျွန်တော်တို့အဲ့ဘက်မှာဒီနေရာယူထားတာဖြစ်ပါတယ်ဟုတ်ကဲ့။ဗမော်နဲ့တော်တော်နီးတဲ့နေရာမှာဒီကျွန်တော်တို့တပ်ကောင်စုတွေပေါ့နော်တလန်ကြီးအဖွဲ့ဒီချင်းကလာလို့လည်းတို့လုံးချုံရရအခုလိုမျိုးတွေစစ်စီရဲတွေလောက်တာလည်းဖြစ်နေတာပေါ့ဟုတ်ကဲ့
မိုးမောက်မြို့ဟာဗမော်မြို့နဲ့ကိုးမိုင်အကွာခန့်မှာရှိတာလည်းဖြစ်ပါတယ်ဒီကနေ့မှာတော့ဖားကန့်မြို့တမ33ဘတ်မှာစစ်ကောင်စီကရဟန်းရဲ့နှစ်ဆင်းနဲ့အင်အားဖြည့်တင်းတာရှိတယ်လို့ဆယ်ဆင်းဘတ်မှာလည်းတိုက်ပွဲတွေဆက်လက်ဖြစ်ပွားနေကြောင်းဘုံကြီးနော်ဘူးကပြောပါတယ်KIA နဲ့ပူးပေါင်းတပ်တွေဟာဒီလ17ရက်နေ့ကမြစ်ကြီးနားမိုးကောင်ဖားကန့်လမ်းပေါ်ကအရေးပါတဲ့စစ်ကောင်စီရဲ့နန်ယာတပ်စခန်းကိုတင်းယူခဲ့တယ်လို့အင်းတော်ကြီးဘက်ကအဝင်လမ်းဖြစ်တဲ့ဆယ်စင်းကိုလည်းတပတ်ကျော်ကြာထိုးစစ်ဆင်တိုက်ခိုက်နေတာဖြစ်ပါတယ်။ကချင်ပြည်နယ်တိုက်ပွဲနဲ့ပတ်သက်လို့စစ်ကောင်စီဘက်ကအခုချိန်ထိသတင်းထုတ်ပြန်ခြင်းမရှိသေးပါဘူးခင်ဗျာ။
ကချင်ပြည်နယ်ဗမော်မြို့နားအထိရောက်လာနေတဲ့ကချင်တပ်နဲ့ပူးပေါင်းတပ်တွေကိုစစ်ကောင်စီဘက်ကလေးချောင်းကနေအပြင်းထန်ခုခံနေရတဲ့အခြေအနေသတင်းကိုစီသူပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဆက်ပြီးတော့သခိုင်းတိုင်းအထက်ပိုင်းမှာ PDF တွေသိမ်းပိုက်ထားတဲ့ခံဘက်ကိုစစ်ကောင်စီကလေးချောင်းကနေတိုက်ခိုက်နေတဲ့သတင်းပေးပို့ချက်ကိုလည်းတစ်ဆက်တည်းတင်ပြပေးကြပါမယ်စကိုင်းတိုင်းအထက်ပိုင်းမှာ PDF ပြည်သူ့ကာကွယ်ရေးတပ်တွေသိမ်းပိုက်ထားတဲ့ခံဘက်မြို့ကိုစစ်ကောင်စီကလေကြောင်းကနေအပြင်းထန်တိုက်ခိုက်နေတဲ့အတွက်အရက်သားတွေထိခိုက်သေးဆုံးမှုရှိပါတယ်လို့ဒေသခံတွေကပြောပါတယ်။အလားတူပဲမန္တလေးတိုင်းမြင်းကြံဘက်မှာလည်းနှစ်ရက်အတွင်းမှာရာနဲ့ချီတဲ့နေအိမ်တွေမီးရှို့ဖျက်ဆီးခံရပြီးတော့အရက်သားတဦးတပ်ဖြတ်ခံရတယ်လို့ဒေသခံတွေကဆိုပါတယ်။ရန်ကုန်ကပေးပို့ထားတဲ့စကိုင်းတိုင်းအထက်ပိုင်းဘက်ကသတင်းအခြေအနေအပြည့်စုံကိုခင်မောင်စိုးမင်းကပြောပြပေးပါမယ်ရှင်။
ကာကွယ်ရေးတပ်ဖွဲ့တွေသိမ်းပိုက်ထားပြီးပြည်သူ့အုပ်ချုပ်ရေးဖော်ဆောင်နေတဲ့စကိုင်းတိုင်းတမူးခရိုင်တဲကခံပတ်မြို့ကိုစစ်တပ်ဘက်ကဒီလ AB22 ရက်မနေ့2နာရီကျော်လောက်ကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့ပါတယ်။ခံပတ်မြို့အမှတ်တရက်ွက်ထဲကလူနေအိမ်တွေပေါ်ကြားရောက်ပေါက်ကွဲပြီး2ဦးသေဆုံးက5ဦးထဲမှနေဒဏ်ရာရရှိခဲ့တယ်လို့စိုးရင်ရသူတွေလည်းရှိတယ်လို့ဒေသခံတဦးကအခုလိုပြောပါတယ်။
နာနာရီဝန်းကျင်စစ်မင်းလောက်ကတဲတာခင်ဗျမြေစရင်ယုံနာကအပြင်းရက်ပေါ်မှာကြာစိုက်ပွဲမရှိဘူးကြာလောလောဆယ်တော့၂ရောက်ပြည်ရက်ကျမတို့အမတ်တက်ကတော့လောလောဆယ်၂ရောက်တန်ရာရတဲ့လူတွေရှိတယ်သူ့အဖေအမေတွေတန်ရာရကြတာပါဟောအမတ်တက်က၂ရောက်ပြည်ရက်တန်ရာရတဲ့လူလည်းရှိတယ်တန်ရာကျမတို့ဒီကလောက်ဆိုရင်၃ရောက်၂ရောက်ကတော့တော်တော်ဆူဆူဝါးဝါးတဲ့ဘွားတော်တယောက်က6ရောက်ဆက်လိုက်ရတယ်လို့ကြားတာပဲဘိုးတော်ကြီးကတော့မျက်စိတစ်ဖက်တန်းနိုင်လောက်တယ်လို့ကြားတာပဲ
ဘုံတန်ကြောင့်နေအိမ်လေးလုံးအထိပျက်စီးသွားရပြီးနောက်ထပ်လေကြောင်းတိုက်ခိုက်လာမှကိုဒေသခံတွေစိုးရိမ်နေကြပါတယ်ခံပတ်မြို့အပြင်ခံပတ်နဲ့ကလေးမြို့ကြားကဖက်ရားရေရှင်စော်ပွားရေရှင်ကြေးရွာတွေကိုလည်းဘုံကျဲတိုက်ခိုက်ခံခဲ့ရတယ်လို့ဒေသခံတွေကပြောပါတယ်ဒါကစကိုင်းတိုင်းတွေကအခြေအနေတွေပါမန္တလေးတိုင်းမြင်းကြံမြို့နယ်ဘက်မှာဆိုရင်လေကြေးရွာတွေဘက်ကဒီလ AB20 ရက်နဲ့21ရက်နေ့တွေမှာစစ်တပ်ဘက်ကနယ်မြေရှင်းလင်းရေးလုပ်ခဲ့ပြီးရာနဲ့ချီတဲ့နေအိမ်တွေကိုမီးရှို့ဖျက်ဆီးခဲ့ပါတယ်ဒီလ AB20 ရက်နေ့ကတလုတ်ကြေးရွာကထွက်လာတဲ့စစ်ကြောင်းဟာအနီးအနားကကြေးရွာတွေကို၂ရက်ဆက်တိုက်စစ်ကြောင်းထိုးကနေအိမ်တွေကိုမီးရှို့ပြီးအရသားတအုပ်ကိုလည်းတပ်ဖြတ်သွားခဲ့တယ်လို့ဒေသခံတွေကပြောပါတယ်ဒီအခြေအနေနဲ့ပတ်သက်လို့မြင်းကြံလူထုလှုပ်ရှားမှုကော်မတီတာဝန်ရှိသူတအုပ်ကအခုလိုပြောပြပါတယ်
ကျင်းရောင်းရောင်းဝင်လာပြီးတော့မီးရှို့တာပါခင်ဗျ။တောင်ရွာမြောက်ရွာဆိုတာရှိတယ်လေ။ကျင်းရောင်းတောင်ရွာဖေကြီး6ဆက်ကျော်မီးရှို့ဆန်းလာတယ်။ကျင်းရောင်းမြောက်ရွာကျတော့အင်းကြီး9ဆက်ကျော်လောက်မီးရှို့ဆန်းလာတယ်။27ရက်လေးလား7နာရီကျမ်းမှာကျတော့ကျွန်တော်တို့ရန်နဘိုရွာနေမှာနေနေလို့မီးရှို့ပြီးတော့မှကိုင်းရွာဘက်ကိုဆက်သွားသွားခဲ့ပါတယ်ခင်ဗျ။ဟိုကျွန်တော်တို့ကိုင်းရွာမှာတောင်မြောက်ရှိတာကိုကိုင်းရွာမြောက်ရွာကိုမီးရှို့ပါတယ်ခင်ဗျ။အဲဒီကိုင်းမြောက်ရွာမှာအင်းကြီး150ကျော်လောက်မီးရှို့ဆန်းလာတယ်ပါခင်ဗျ။နှစ်ဆက်ပြည့်နေအဲဒီကိုင်းရွာကမှာကိုင်းရွာရွာပေါ့မြေသမီးပေါ့လေစစ်ပေးဆောင်လေးဒီရောလိုက်သွားတာပေါ့ရောလိုက်သွားရင်အားလုံးပေါ့ဒါကျွန်တော်စစ်ပေးဆောင်50လောက်ကိုဖမ်းမိသွားတယ်ခင်ဗျာဖမ်းပြီးတော့မှအဲဒီဒေါ်မျိုးစစ်တရားကိုပဲရှေ့ဖက်ခံပြီးတော့ကျန်တဲ့စစ်ပေးဆောင်တွေကတော့ခေါင်းကိုခံပြီးတော့ခေါင်းကိုတင်းနဲ့တေးပြစ်ထားပါရဲဆက်တက်သွားပါတယ်ခင်ဗျာ
အသက်ခံရသူအမျိုးသမီးရဲ့သားဖြစ်သူဟာကာကွယ်ရေးတပ်ဖွဲ့ဝင်တဦးဖြစ်တဲ့ဆိုတော့ဆွဆွဲချက်နဲ့ အမေဖြစ်သူကိုတပ်ဖြတ်သွားတာလို့လဲဒေသခံတွေကပြောပါတယ်။အခုလိုကြေးဝါတွေမိရှို့ပြီးအရက်သားတွေတပ်ဖြတ်မခံရမီဒီလဧပြီလ18ရက်နေ့ကစစ်တပ်အားပေးထောက်ခံတဲ့ကြေးဝါတွေကိုကာကွယ်ရေးတပ်ဖွဲ့တွေကဝင်ရောက်တိုက်ခိုက်ခဲ့ပြီးစစ်တပ်ဘက်ကအကြအဆုံးတွေရှိတဲ့အတွက်အခုလိုနေအိမ်တွေကိုမိရှို့တာဖြစ်တယ်လို့လဲဒေသခံတွေကပြောပါတယ်။မြင်းကြံမြို့နယ်ထဲမှာအခုဧပြီလစစ်တပ်ရဲ့နယ်မြေရှင်းလင်းရေးအတွင်းကြေးဝါ9ရွာကနေအိမ်တစ်ထောင်ကျော်မိရှို့ဖျက်ဆီးခံခဲ့ရပြီးအရက်သား6ဦးအထိတပ်ဖြတ်ခံခဲ့ရတယ်လို့စည်ရင်းကောက်ယူထားသူတွေကပြောပါတယ်။ဒီအခြေအနေနဲ့ပတ်သက်လို့စစ်ကောင်စီဘက်ကသတင်းထုတ်ပြန်တာတစုံတရာမရှိသေးပါဘူးခင်ဗျာ
။ဒါကတော့စကိုင်းတိုင်းအထက်ပိုင်းမှာ PDF ပြည်သူ့ကာကွယ်ရေးတပ်တွေတင်ပိုက်ထားတဲ့ခံပတ်မျိုးကိုစစ်ကောင်စီကလေကြောင်းကနေတိုက်ခိုက်နေတဲ့သတင်းကိုခင်မောင်စိုးမင်းပြောပြပေးခဲ့တာဖြစ်ပါတယ်ရှင်။ဆက်ပြီးတော့ထိုင်းမြန်မာနယ်စပ်မြဝတီတိုက်ပွဲရဲ့နောက်ဆုံးအခြေအနေကိုတင်ပြပေးကြပါမယ်။စစ်ကောင်စီတပ်ကနေအပြင်းထန်လေကြောင်းကနေတိုက်ခိုက်ခဲ့တဲ့ထိုင်းမြန်မာနယ်စပ်ကုံသွယ်ရေးဆောင်ရှိတဲ့ကရင်ပြည်နယ်မြဝတီမြို့အထိမနာစေဖို့ KNU နဲ့တပ်ပေါင်းစုတွေဆုတ်ခွာပြီးတဲ့24နာရီအတွင်းစစ်ဘေးဒုက္ခသည်တွေနေရပ်ပြန်နေကြပြီလို့စစ်ဘေးကြောင့်ကူညီသူတွေကVOA ကိုပြောပါရယ်ထိုင်းမြန်မာနယ်စပ်က VOA မြန်မာပိုင်းသတင်းတော့မအေးအေးမှာကသတင်းပေးပို့ထားပါရယ
်ထိုင်းမြန်မာနယ်စပ်ကကုံသွေးရေးဆောင်ရှိရာမျိုးဖြစ်တဲ့ကရင်ပြည်နယ်မြောက်ရီမြို့မှာစစ်ကောင်စီတပ်တွေနဲ့ကရင်မျိုးသားလွတ်မြောက်ရေးတပ်ပြည်သူ့ကာကွယ်ရေးတပ်တွေတိုက်ပွဲဖြစ်နေပြီးဧပြီလ22ရက်နေ့ထိလေကြောင်းတိုက်ခိုက်မှုတွေကတော့ရှိနေတာပါဧပြီလ22ရက်နေ့ညကတော့တရားနှစ်အနီးနားကနေလာတဲ့စစ်ဘေးရှောင်သူတွေလည်းနေရပ်ပြန်ကြသလိုဧပြီလ22ရက်နေ့မနေ့ပိုင်းမှာလည်းနေရပြန်ကြတာတွေလည်းရှိနေပါတယ်။နေရပြန်တဲ့စစ်ဘေးရှောင်တွေနဲ့ပတ်သက်လို့အမှတ်3စစ်တေသကဒုတိယဗိုလ်ချုပ်ကြီးပရာဆန်ဆန်စီရီလက်ကအခုလိုပြောဆိုသွားပါတယ
်။ကောင်းကောင်း BS နဲ့ကတည်းကမာတဲ့တူကန်ในการที่จะพูดคุยต้อง2ฝ่ายนะครับไม่ว่าจะเป็นกลุ่มปากกาแล้วก็ฐานเมียนมาที่บริเวณหัวสะพานนะครับก็การตรงนั้นการปะทะต่างๆก็
ထိုင်းနိုင်ငံအနေနဲ့မြန်မာနိုင်ငံကပဋိပက္ခတွေကိုစောင့်ကြည့်ပြီးထိုင်းနိုင်ငံရဲ့အချုပ်အခြာအာဏာကိုထိပါလာသူမှတ်သမျှကိုတားဆီးဖို့ထိုင်းအစိုးရအနေနဲ့စောင့်ကြည့်နေပါတယ်။နယ်စပ်မှာတိုက်ပွဲတွေဖြစ်ရတာကိုလုံးဝမလိုလားပါဘူး။နှစ်ရက်အတွင်းပြန်သွားတဲ့စစ်ဘေးရှောင်ကတော့3000နီးပါးလောက်ရှိပါတယ်ဆိုပြီးပြောဆိုသွားပါတယ်။ဥပဒေဆုံးခွာပြီးအဝတ်တရေကိုတစ်ခုနဲ့လာကြတဲ့မြဝတီမြို့ကန်ဒီကိုရိုင်းကနေရပ်ပြန်ဖို့စိတ်အားထက်သန်နေကြတယ်လို့လည်းစစ်ဘေးရှောင်တွေကိုအကူအညီပေးနေတဲ့ဦးစော်ထွန်းကပြောပါတယ်။
အလုံးမောင်3000ကျော်ပေါ့3000ကျော်တော့ရှိတယ်အဲ့လောက်ရှိတယ်ဒီဟာကဒါနဲ့နာစခန်းကဒီအကုန်လုံးပို့လိုက်တာဒီဘက်မှာတော့ဒီဘက်မှာတော့3000ပဲဒီဘက်မှာတော့ဟို5000ကျော်ရှိတယ်နော်အဲ့ဒါဟိုဘက်ကဟိုအိုးဘက်နဲ့ပေါင်းလိုက်ရင်အဲ့လောက်ရှိတယ်ဟိုကော့မန်တောင်လိုဘာလို့ပဲပေါ့ဟိုဘလူးလေးလိုဘာလို့ပဲပေါင်းလိုက်ရင်အဲ့လောက်ရှိတိုက်ပွဲရလိုက်တော့ဟိုသူတို့ကိုယ်တိုင်ကပြန်ချင်တာလी
ဒီကနေ့အိမ်ပြန်တဲ့ဥယျာဉ်600နီးပါးရှိပြီးအများစုကတော့မြောက်ရီမှာကျန်နေတဲ့သူတို့ရဲ့နေအိမ်နဲ့မိသားစုတွေကိုစိုးရိမ်လာရဲစစ်ပွဲအခြေအနေခဏတာငြိမ်သက်သွားတာဒီကြောင့်ပြန်ကြတာလို့လည်းနေရပြန်သူတွေကပြောပါတယ်။အိမ်စည်းကားနဲ့နေဆက်ကိုစစ်ဘေးရှောင်ဖို့ထွက်ပြေးရင်းနဲ့လေကြောင်းတိုက်ခိုက်ဘုံကျဲနေတဲ့အချိန်မှာထိမှန်သွားလို့အမျိုးသမီး2ဦးနဲ့အမျိုးသား2ဦးပွဲချင်းပြီးတေဆုံးသွားခဲ့ပြီးတေဆုံးသူရဲ့မိခင်နဲ့ဖခင်ကတော့ဒဏ်ရာပြင်းထန်တဲ့အတွက်မဲဆောက်ဆေးရုံကြီးကိုပို့ပြီးတော့ကုသမှုခံယူနေရပါတယ်။လေကြောင်းတိုက်ခိုက်မှုအကြိမ်ပေါင်း150ကျော်လောက်တာကြောင့်အရက်သားတွေထိခိုက်သိမ်းဆုံးမှုတွေများတဲ့အတွက် KNU ကတပ်တွေကိုယာယီစုခွာထားတယ်လို့လည်းပြောဆိုတာတွေရှိပါတယ်။စစ်ဘေးရှောင်တွေထိုင်းနိုင်ငံဘက်ကိုထွက်ပြေးလာတော့အိမ်နေဖောက်ထွင်းခံရတာတွေရှိတဲ့အတွက်လည်းဒေသခံတွေကထိုင်းနိုင်ငံဘက်မှာကြာရှည်မနေကျင်ကြဘူးလို့လည်းပြောပါတယ်။ဒါပေမဲ့စိုးရိမ်စိတ်ရှိတဲ့သူတွေကတော့နေရမပြောင်းကြသေးသူတွေလည်းရှိနေပါတယ်။အခုချိန်မှာတော့မြဝတီမြို့မှာKNLPD ရဲ့ပူပေါင်းတပ်တွေကယာယီစုတ်ခွာထားပေမဲ့လည်းမြဝတီမြို့မြင်းဒီကုန်းရပ်ကွက်ကိုဒီကနေ့မနေ့အစောကြီးမှာဘုံကျဲတိုက်ခိုက်မှုတွေကတော့ရှိနေသေးဖြစ်ပါတယ်။အခုလိုမျိုးနယ်စပ်မှာမငြိမ်မသက်ဖြစ်နေတာတွေဟာထိုင်းနိုင်ငံဘက်ကိုရိုက်ခတ်လာပြီးထိုင်းပြည်သူတွေရဲ့လုံခြုံရေးကိုပါထိခိုက်လာတာကြောင့်ထိုင်းအစိုးရအနေနဲ့တိုက်ပွဲတွေဆက်မဖြစ်လာစေဖို့နဲ့နယ်စပ်ကုံသွယ်ရေးမထိခိုက်စေဖို့လိုလားကြောင်းဒီကနေ့ညနေပိုင်းမှာပဲထိုင်းအနာပိုင်းတွေကသတင်းတောက်တွေကိုပြောဆိုခဲ့ပါတယ်ရှင်။
ဒါကတော့ပြီးခဲ့တဲ့သတင်းပတ်တုန်းကစစ်ကောင်စီဘက်ကအပြင်းထန်လေကြောင်းကနေတိုက်ခိုက်ခဲ့တဲ့ထိုင်းမြန်မာနယ်စပ်ကုံသွယ်ရေးဆောင်ရှိတဲ့ကရင်ပြည်နယ်မြဝတီမြို့အထိမနာစေဖို့ KNU နဲ့တပ်ပေါင်းစုတွေဆုတ်ခွာပြီးတဲ့နောက်မှာ24နာရီအတွင်းမြန်မာစစ်ဘေးဒုက္ခသည်တွေနေရပ်ပြန်နေကြတဲ့အခြေအနေကိုထိုင်းမြန်မာနယ်စပ်က VOA မြန်မာပိုင်းသတင်းတောက်မအေးအေးမှာကနောက်ဆုံးအခြေအနေကိုသတင်းပေးပို့ခဲ့ ဒီကနေ့ကြာရောက်တဲ့မြေကဘာနေ့မှာတဘာဝပတ်ဝန်းကျင်ကိုစိုးကျိုးပေးတဲ့ပလတ်စတစ်ကိုတုံးဆွဲမှုတွေလျှော့ချဖို့မြန်မာတဘာဝပတ်ဝန်းကျင်အရေးလှုပ်ရှားသူတွေလှုံ့ဆော်တဲ့သတင်းကိုတင်ပြပေးကြပါမယ်။တစ်ခါတုံးပလတ်စတစ်တုံးဆွဲမှုတွေကတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးကိုအနှောမဲထိခိုက်စေနိုင်တာကြောင့် တနိုင်သမျှရှော့ချပြီးတုံးဆွဲကြပါလို့မြန်မာတဘာဝပတ်ဝန်းကျင်အရေးလှုပ်ရှားသူတွေကဒီကနေ့ကြာရောက်တဲ့မြေကဘာနေ့မှာတိုက်တွန်းနှိုးဆော်လိုက်ပါတယ်။မြန်မာနိုင်ငံမှာတဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးဆောင်ရွက်နေသူတွေရဲ့မြေကဘာနေ့မှာတိုက်တွန်းနှိုးဆော်တဲ့အတန်တွေကိုစူးစီးပြီးတော့ရန်ကုန်ကနေပေးပို့တဲ့သတင်းကိုတော့မတ်အင်ဂျင်နိုင်ပြောပြပေးပါရှင်။
2022年3月9日，今天的三毛加肉，尼格巴内plastic路破牛塔巴的，今天的收入来的亚地乌度丹古，卢达瑞勘察尼亚比，卢瑞的泥台木崩山对内嘞，亚地乌度漂亮木皮生啊，得晒尼亚巴，德巴巴保温坚固，提开时的天马plastic别的那个多多哩收入来尼的路，那尼玛阿婆耶。
လေ့ကျင့်ရေးနဲ့အမှုအကျင့်ပြောင်းလဲရေးအစီအစဉ်မန်နေဂျာမန်နှင်းဝေကဗီအိုကိုပြောပါရစေ။ဒီနေ့အထည်ရဲ့themes ကPlanet vs Plastic ပါ။ဆော့ကဘာကြီးမှာကျွန်တော်တို့Plastic Pollution နဲ့ပတ်သက်တဲ့စိုးကျိုးတွေကတဖြည်းဖြည်းနဲ့တည်တာစွာဆိုးရွားလာနေပါတယ်။အခုဆိုလို့ရှိရင်ရာသီဥတုကလည်းအရင်နှစ်တွေကထက်ပိုပိုပြီးတော့ပိုပြင်းလာတာကိုလူတိုင်းကလည်းသတိပြုလာကြတယ်။ဒီတိုင်းသာပြည်သူတွေကဆက်လက်ပြီ ရတော့မှာပ
ါဒီတက်ပုံပြီးတဘာဝပဝင်ချင်းဆိုးရွားမလာအောင်နေ့စဉ်နေထိုင်မှုဘဝကနေပြောင်းလဲနိုင်ပါတယ်တဦးတယောက်ချင်းစီအနေနဲ့ဘလိုတွေလှုပ်ဆောင်ပေးနိုင်မလဲဆိုတာတဘာဝပဝင်ချင်းထိန်းသိမ်းရေးမှာပလတ်စတစ်သုံးဆွဲမှုရှော့ချရေးလှုပ်ဆောင်နေတဲ့တဘာဝပဝင်ချင်းထိန်းသိမ်းရေးမှာပလတ်စတစ်သုံးဆွဲမှုရှော့ချရေးလှုပ်ဆောင်နေတဲ့တပ်မြမအဖွဲ့ကအခုလိုတိုက်တွန်းထားပါတယ်
ပဝင်းကျင်ကိုများစွာထိခိုက်မှုပေးနေတယ်ဒီတစ်ခါသုံးပလတ်စတစ်တွေကိုရှော့ချသုံးဆွဲခြင်းကကို့အနေနဲ့ပဝင်းကျင်ထိန်းသိမ်းရေးမှာအလွယ်ကူဆုံးပါဝင်လို့ရတဲ့နည်းလမ်းပါလုံးဝမသုံးနိုင်ရင်တော့ကောင်းဆုံးဒါပေမဲ့မဖြစ်မနေအသုံးပြုရမယ်ဆိုရင်တော့ကိုယ့်ရဲ့နေစဉ်ဘဝမှာတစ်ခါသုံးပလတ်စတစ်တွေကိုလျှော်ပြီးတော့သုံးဆွဲခြင်းဖြင့်ကိုတက်နိုင်တဲ့ဘက်ကနေတဘာဝပဝင်းကျင်ကြီးအတွက်ပါဝင်ပေးပါလို့တိုက်တွန်းချင်ပါတယ
်တဘာဝပဝင်းကျင်ထိန်းသိမ်းရင်အပူဒဏ်ကာကွယ်နိုင်တဲ့နည်းလမ်းတွေကတခုဖြစ်တဲ့တစ်ပင်စိုက်တာကိုလည်းအလွယ်တကူလှုပ်ဆောင်နိုင်ပါတယ်ဒီကနေ့ကြောက်တဲ့မြေကဘာနေ့အထိမ်းမဲ့ဖြစ်နေစူပောင်းတစ်ပင်စိုက်ပွဲပြုလုပ်ခဲ့တဲ့ဘူကာရှိမြန်မာကလည်းအပူရော့အောင်အပင်များများစိုက်ဆိုတဲ့ရည်ရွယ်ချက်နဲ့ဒီကနေ့မှဆောင်ရွက်ဖြစ်ခဲ့တာလို့ VOA ကပြောပါတယ်စိန်လန်းဆိုပြတဲ့ကဘာမြေဖြစ်စေဖို့တဖက်တလန်းကနေတစ်ပင်စိုက်ပျိုးတယ်လို့စွန့်ပစ်ပစ္စည်းတွေကိုမြေဩဇာအဖြစ်ပြန်လဲအသုံးချပြီးအမိုက်ရှော့ချနိုင်ဖို့ကိုလည်းရည်ရွယ်တယ်လို့တဘာဝပဝင်းကျင်ထိန်းသိမ်းရေးလုပ်ငန်းတွေကိုဆောင်ရွက်နေတဲ့ဘူကာရှိမြန်မာအဖွဲ့တည်ထောင်သူကိုအင်ဒါအောင်ဆိုးကအခုလိုပြောပါတယ
်တဘာဝထရန်စမစ်ပစ္စည်းတွေကအမိုက်မဟုတ်ပါဆိုပြီးတော့တဘာဝထဲမှာကြီးကြောင်းနေတဲ့တိရွက်တွေမြက်တွေဟင်းသီးဟင်းရွက်တွေဈေးရထွက်တဲ့အမိုက်တွေမြို့ကြောင်းထွက်တဲ့kitchen waste food waste တွေအဲ့လိုအမိုက်တွေကိုမြေစင်းမျိုးစားလုပ်ပြီးတော့ပြန်ပြီးတော့စိုက်ပျိုးရေးလုပ်ဖို့အတွက် clean and green ပေါ့နော်ပြီးတော့ကျွန်တော်တို့ပြောလို့ရှိတာတော့ to watch a cleaner and a greener future ပေါ့လေပုံမတန်းပြန်ပြီးတော့ပုံမစိမ့်လန်းတဲ့ကမ္ဘာတစ်တစ်ခုစီလို့ဆိုပြီးတော့အဲ့လိုပြောနေတာပေါ့ကျွန်တော်တို့ဆောင်ဖို့ကအဲ့သဘောနဲ့လည်းလောက်တာဆိုတော့အပြင်လာများများစိုက်ကြဖို့နဲ့အဲ့ပြီးတော့အမိုက်တွေကိုရှော့ချဖို့ရှော့ချတဲ့နေရာမှာလည်းဟိုရော့တော့ရော့မှာမဟုတ်တဲ့အခါကျတော့သူ့ကိုမြေစွေးလုပ်ပါ냐ပြန်တုံးချပေါ့နော်အဲ့လိုမျိုးပဲကျွန်တော်တို့ကရည်စွေးပြီးလုပ်တာပါခင်ဗျာဟုတ်ကဲ့
အပင်ဆိုင်တဲ့နေရာမှာလဲကိုယ့်ရဲ့ဒေတာတွင်မျိုးရင်းတွေကိုစိုက်ပျိုးတာပိုကောင်းတယ်လို့သူကတိုက်တွန်းထားပါတယ်။တစ်ခါသုံးပလတ်စတစ်သုံးဆွဲမှုရှော့ချတာအပင်စိုက်ပျိုးတာနဲ့စွန့်ပစ်အမိုက်တွေကိုပြန်ပြီးအသုံးချတဲ့နည်းလမ်းတွေကတဦးချင်းစီလှုပ်ဆောင်နိုင်တဲ့သဘာဝပတ်ဝန်းကျင်ထိန်းသိမ်းရေးနည်းလမ်းတွေလည်းဖြစ်ပါတယ်။ပလတ်စတစ်ညင်ညမ်းမှုအဆုံးသတ်နိုင်ရေးနဲ့ပတ်သက်လို့နိုင်ငံတကာညှိနှိုင်းဆောင်ရွက်ရေးကော်မတီ INC ကလည်းကနေဒါနိုင်ငံအော်တိုဝါမှာလာမယ့်24ရက်ကနေ29ရက်နေ့ထိတွေ့ဆုံဆွေးနွေးကြမှာဖြစ်ပါတယ်ရှင
်။ဒီကနေ့ကြာရောက်တဲ့မြေကဘာနေ့မှာသဘာဝပတ်ဝန်းကျင်ကိုစိုးချိုးပေးတဲ့ပလတ်စတစ်သုံးဆွဲမှုတွေရှော့ချကြပါလို့မြန်မာသဘာဝပတ်ဝန်းကျင်အရေးလှုပ်ရှားသူတွေကလှုံ့ဆော်တဲ့သတင်းမဲ့ဉ္ဇင်းနိုင်ကတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်။ဒီကနေ့ညရဲ့သတင်းပေးပို့ချက်တွေကတော့ဒီလောက်ပါပဲ။ကျမတို့ VOE ကနေထုတ်လွှင့်ပေးခဲ့တဲ့အစီအစဉ်တွေနဲ့ပတ်သက်လို့သောရရှင်တွေအနေနဲ့ VOE မြန်မာပိုင်းကိုစာရေးသားဆက်သွယ်ခြင်းနဲ့အကြံပေးခြင်းနဲ့ဆိုရင် email လိပ်စာ burmese@voanews.com ကိုဆက်သွယ်ပေးပို့နိုင်ပါတယ်ရှင်။
VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လူမှုကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါပြီ။ VOA Telegram စာမျက်နှာလိပ်စာ t.flash Burmese Viewing News မှာ join လုပ်ပြီးတော့ချိန်ဆက်လိုက်တာနဲ့ထိတ်တန့်ရောက်တဲ့တွင်တွေကိုဖြန့်ချိတဲ့နဲ့တပြိုင်နက်တည်းရရှိနိုင်မှာပါ VOA Telegram တရားဝင်စာမျက်နှာက VOA Burmese ဆိုတဲ့နာမည်နဲ့ Blue Mark အပြာရောင်အမှတ်လေးပါတည်ပြုစီစဉ်ပါတယ်ရှင် VOA သတင်းတွေပရိသတ်တွေစီအမြန်ဆုံးပေးပို့နိုင်ဖို့အစဉ်ကြိုးစားနေပါတယ်
မင်္ဂလာညချမ်းပါတော်ရရှင်များရှင် VOA မြန်မာပိုင်းရဲ့2024ခုနှစ်ဧပြီလ22ရက်တနင်္လာနေ့ညချမ်းအတန်လွင့်စီစဉ်တွေကိုအမေရိကန်ပြည်ထောင်စု Washington DC မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်ရှင်အခုဒုတိယပိုင်းနာရီဝက်မှာတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ပေးမှာပါအရင်ဆုံးတော့ဆက်သွယ်မေးမြန်းခန်းကိုတင်ဆက်ပေးကြပါတယ်မြန်မာနိုင်ငံမှာအနာဂတ် Federal ပြည်ထောင်စုတည်ဆောက်ရေးအတွက်မဟာလူမျိုးကြီးဝါဒကိုဆန့်ကျင်ပြီးချင်းမြောင်နဲ့အမျိုးသားရေးကိုဆန့်ကျင်ပြီးတော့ပအိုတွေကပူးပေါင်းပါဝင်မှာဖြစ်ပါတယ်လို့ပအိုအမျိုးသားဖက်ဒရယ်ကောင်စီ PNFC ရဲ့ဥက္ကဋ္ဌခွန်မြင့်ထွန်းကပြောပါတယ်ပအိုဒေသကိုပြည်ထောင်စုအဆင့်ပအိုပြည်နယ်ထူထောင်သွားမယ်အရေးနောက်ပြီးတော့လက်ရှိပအိုဒေသတွေမှာဖြစ်ပွားနေတဲ့အခြေအနေတွေနဲ့ပတ်သက်လို့ PNFC ရဲ့ဥက္ကဋ္ဌခွန်မြင့်ထွန်းကို VOA မြန်မာပိုင်းကမတ်ညိုညိုလင်းကမေးမြန်းပြီးတော့တင်ပြပေးထားပါတယ်
ပအိုဒေသတွင်မှလွန်ခဲ့တဲ့လပိုင်းတွေကစပြီးဟိုပုံစီဆိုင်ဆတဲ့မြို့ကြီးတွေအပါအဝင်ဒေသအနှံတိုက်ပွဲတွေဖြစ်ခဲ့ပါတယ်။ဒီတိုက်ပွဲတွေဖြစ်ရတဲ့အကြောင်းရင်းကိုပအိုမျိုးသားဖက်ဒရယ်ကောင်စီရဲ့ဥက္ကဋ္ဌခွန်မြင့်ထွန်းကအခုလိုပြောပြပါဗျ
။ January ဒီ22ရက်နေ့မှာဖြစ်တဲ့ဖြစ်စဉ်ကတော့သူတို့ဒီ PNL ကို PNL ရဲ့လက်နက်တွေကိုဒါ PNO နဲ့စစ်ကောင်စီတပ်တွေကနေပြီးတော့မှသူတို့ဖန်စီထိမ့်သိမ့်မှုလုပ်တယ်။လုပ်တဲ့အခါကျတော့ဒီလက်နက်တွေကိုသူတို့စီကိုပေါ့နော်စစ်တပ်ဝင်တွေကိုတွားပြီးတော့မောင်းပို့ခိုင်းတယ်။အဲ့တော့ဒါညှိလို့မရ။အဲ့တော့ဒီလိုမှ PNL ကလည်းပါပြောလဲဆိုတော့ဒါသူတို့တပ်ဖွဲ့ထူထောင်ရေးအတွက်လက်နက်တွေဖြစ်တယ်။အဲ့တော့ဒီမှာအချင်းများပြီးတော့နောက်ပိုင်းကျတော့ဒီစစ်ကောင်စီဘက်ကနေပစ်ဖောက်မှုကိုစစ်ကောင်စီဘက်ကနေစပြီးလုပ်တယ်။လုပ်တဲ့အခါကျတော့ပြောဆိုဆက်ဆံမှုတွေမှာလည်းထုံးစံတိုင်းပဲအင်အားနေပါတဲ့အဖွဲ့လူမျိုးဟိုယူဆပြီးတော့မှသူတို့အနိုင်ကျင့်ပြီးတော့ပြောတာဆိုတာအထက်စီးကတွေပြောတာဒီမခံနိုင်မှုတွေလည်းဖြစ်ခဲ့တယ်။ဒါကြောင့်မို့လို့ဒီ PNL PNL အနေနဲ့ကအားလုံးနဲ့တင့်မြတ်ရေးမှုကိုချပြီးတော့စစ်ကောင်စီနဲ့တတ်နိုင်တဲ့မြတ်သူတို့ပြေလည်အောင်စူးစမ်းခဲ့ပြီမယ်လို့ဒါအနိုင်ကျင့်ခံတဲ့အခါမှာဒီဖြစ်စဉ်ကဖြစ်လာတယ်လို့ပြောရမှာဖြစ်ပါတယ
်။ပအိုးဒေတာမှာပြည်သူတွေအထူးသဖြင့်လူငယ်တွေအခုလိုဒုက္ခကြုံတွေ့နေကြရတာဟာအခုမှမဟုတ်ပဲစစ်အာဏာသိမ်းပြီးချိန်ကလေးကဖြစ်တယ်လို့လည်းဆိုပါတယ
်ကျွန်တော်တို့ဒီစစ်ပွဲဖြစ်တဲ့အခါကျမှကျွန်တော်ပိုးလူတို့တွေဒုက္ခရောက်တာကိုလူဟိုပေါ့နော်ပြောကြဆိုကြတယ်တကယ်တော့ကျွန်တော်ပိုးဒေသဟာဒီစစ်အာဏာသိမ်းပြီးကလေးဟိုကကျွန်တော်လူတို့ကဒုက္ခရောက်နေတာဖြစ်ပါတယ်ဘာကြောင့်လဲဆိုလို့ရှိရင်ဒီလူတို့ကဘလို့ဒုက္ခရောက်လဲဆိုတော့စစ်ကောင်စီကနေပြီးတော့ကျွန်တော်ပိုးပြည်သူစစ်တွေကိုအတုံးချပြီးတော့ဒီတော်လှန်ရေးတပ်ဖွဲ့တွေကိုတိုက်ခိုင်းတယ်အဲ့တော့အဲ့ဒီတည်းမှာကျွန်တော်ပိုးလူငယ်တွေအများပြားပြည်သူစစ်တွေအနေနဲ့တိမ်သွင်းစည်းရုံးခံရတယ်ချင်းချောက်ပြီးတော့စည်းရုံးရင်းခံရတယ်ပြီးရင်စစ်ကောင်စီရဲ့တပ်ရင်းတပ်ဖွဲ့တွေမှာတွားပြီးတော့မှစစ်ကောင်စီရဲ့ဒီယူနီဖောင်းတွေဝတ်ပြီးတော့စစ်မြေပြင်မှာတွားပြီးတော့မှတိုက်ကြအခုဆိုအတုံးယုံကြတိတ်ဆုံးနေတယ်လို့လည်းကျွန်တော်တို့ကြားရတယ်အမတောင်ကျွန်တော်စိတ်မကောင်းဖြစ်เสียကောင်းတာဖြစ်ပါတယ်ဥပမာဖြစ်ပြောရရင်ကျွန်တော်တို့ဒါဟိုပုံးကွင်ရင်လေးခုပုံးကွင်ရင်လေးရဲ့ဒီသာသနာကုသိုလ်အဖွဲ့အဲကျွန်တော်တို့ကသူတို့ဘာလို့ဆိုရင်ဟိုသာသနာလုံခြုံရေးအဖွဲ့လို့လည်းခေါ်တယ်ကျွန်တော်ကာယကုသိုလ်အဖွဲ့လို့လည်းပြောတယ်ခေါ်တယ်အတနည်းအားဖြင့်ပြောရင်တော့ကျွန်တော်နားလည်လွယ်အောင်ပြောတော့သူတို့တွေကဥပဒကာတွေဖြစ်ပါဥပဒကာတွေအနေနဲ့ဒီခုပုံးကွင်ရင်လေးခိုင်းတာကိုသူတို့ဖျားတယ်မဲ့ကြောင်းဆောက်မဲ့လမ်းဖောက်မဲ့ဒါတွေသူတို့ကာယနဲ့သူတို့ကုသိုလ်ပြုဖို့ဆိုတဲ့အဖွဲ့တွေဖြစ်ပါအဲ့ဒါကိုကျွန်တော်တို့ဒါဒီပြည်သူစစ်လက်မှတ်တွေကိုစစ်တပ်ကထုတ်တာပေးတယ်အတင်းနှန်းလို့မျိုးပေးတယ်ပေးပြီးတဲ့ခါကျတော့တို့ကျုပ်ခုနှစ်ရက်တင်နှန်းလို့ပေးတယ်ပေးပြီးတော့ကပ်ပြားရေးထုတ်တာတယ်ထုတ်တာပြီးပေးပြီးတော့သူတို့နားလဲတာကတော့ပွဲကင်းလုံခြုံရေးယူဖို့အတွက်ဒါဒီကပ်ပြားတွေသူတို့ဟိုပေးထားတာကိုသူလက်ခံတာဖြစ်တယ်ဒီပြည်သူစစ်ဆိုတဲ့ကပ်ပြားဒီပြည်သူစစ်ဆိုတဲ့ကပ်ပြားကကင်ထားတဲ့လူဟာပြည်သူစစ်ဒီအနေနဲ့ဒါစစ်တပ်ရဲ့အမိတ်ကိုอยู่ပြီးတော့စစ်သွားတိုက်ရမယ်လို့တို့နားမလဲထားပြည်သူစစ်ရဲ့ဥပဒေကိုတို့နားမလဲထားဟိုပုံးကိုရင်လေးရဲ့ကာယကုသိုလ်အဖွဲ့တွေရာလဲခြေတန်းသွားကြတယ်ထို့နည်းတူပဲကျွန်တော်တို့ဒါ PNO PND ပြည်သူစစ်တွေအနေနဲ့ခြေတန်းတွေမှာအများကြီးသွားပြီးတော့မှအတုံးယုံကြဆုံးနေကြတယ်ဆိုတော့ကျွန်တော်စိတ်မကောင်းစားကျွန်တော်ကြားရပါတယ်ထို့နည်းတူပဲအိုးဒေတာမှာတော့အပေါ်ရံမှာမိတ်ကလိန်ထားတော့တော်လဲပဲကျွန်တော်တို့ဘောလုံးပွဲတွေ เจ็บบ้านนี่ตัวเลยเว้ยที่แกเรื่องลูดูกาทุกข์ยาวนี่ละไอ้ที่นี่เนี่ยเลยทุกข์ยาวเถอะปีนี้เจ้าหน้าเงินอะไรก็ดีขึ้นส่วนเจ้าหน้ารู้ที่ไอ้นี่เจ้าหน้าเงินเนี่ยทั้งปีเต็มช่องนี่อะไรละอเมียบีอาเพียบไปแต่เจ้าหน้าปูปีดูรีนี่เนี่ยทุกข์ยาวนี่ละกาดีสิป่วยรีเพียบมาไม่เข้าไปที่สาบีรอที่อาณาติงเรียกว่าเจ้าหน้ารูดูว่าตามมาเชนี่เรื่องทั้งปูวิโรมาทุกข์ยาวนี่ละเพียบไป
ยามาในงานงูนากามาเฟดเรียบีดังสูตรที่เศร้าเฉยปู่เฉยกันโอโชคุยันดีตาเรโกเฉยแคมปีปู่ปีเนี่ยพูดสีตัวไหนปู่จวเล่เล่าสาวนี่เลยหรือเปล่าวะเลยเจ้าหน้ารู้ดีเลยแต่เช่นนี้มีอาปู่อาจารย์นี่เนี่ยมาเจ้าหน้ารู้ปู่มีตาเฟดเรียกกังสีอันนี้เนี่ยเจ้าหน้ารู้ทุบยันจีน่าเข้ารักษาเลยเอร่าเราบาลเลยสิปู่ปีเนี่ยพูดสีปู่เฉยกันอุบลีเนี่ยปู่มีตาเดต้ามีอาสัญญาปิ้วจุยสวยลงงานเส้นสูบีเรามาเจ้าหน้าดัชมาสาวยัน
ta po pi ne twa ko yee su ya phit de naw ta khu wa ba le so yin po myo da de ta mya po myo da de ta mya so da ga chano lu po ri ya a di pi daw su twa ma chano pyan na ni thai ne a lo po pi ne ko wa chano be niya ma lou mle so yin le shi di po ko bai u chok khwin ya de ta po ko bai u chok khwin ya de ta ne sat sat ne mye ri ko su paung mi daw ma chano lu po pi ne ko chano lu thu daw ma phit ba Alo po pi ne thu daw ne kha ma chano lu yi man na de po pi ne so da ha chano lu pi daw su a phwe win pi ne a phit ko chano lu da ko chano yi man jet tha ba a cha cha daw pi ne ta khu u twin ya la auk khan pi ne myo a da myo ko chano lu yi man na ma hoh bu po pi ne so da ka ro pi di pi daw su u twin ma a cha daw pi ne mya ne fe re yi nwe mya ne dan du yi du shi de chano lu pi daw su a phwe win pi ne a phit ko da ko chano thu daw ma phit ba ကျန်တာက တော့ ကျွန်တော် ပိုး မြို့ သား ဒေသ များ ဆိုင်ရာ ဆိုတာက အခု ကျွန်တော် တို့ ကရဏီ ပြည် မှာ ပိုး တွေ ရှိ တယ် မွန် ပြည် နယ် ကရင် ပြည် နယ် ပဲခူး တိုင်း အဲ့ဒီ မှာ ရှိ တဲ့ ကျွန်တော် ပိုး မြို့ သား များ အတွက် က တော့ ခုန လို ပြည် တော်စု အဖွဲ့ ဝင် ပြည် နယ် အဆင့် တန်း မဟုတ် တော့ လဲ ပဲ အခြား သော အဆင့် တန်း တွေ နဲ့ ကျွန်တော် တို့ ပိုး မြို့ သား တွေ ရဲ့ မြို့ သား ရဲ့ လက္ခဏာ တွေ ဖော်ဆောင် ခွင့် ရှိ တဲ့ ဒေသ တွေ ဖြစ် ကို ကျွန်တော် တို့ တာ ရည် မှန်း တာ ပါ တယ် အဲ့ဒီ လုပ်ငန်း ကို တော့ ကျွန်တော် ချမှတ် ဆောင်ရွက် နေ ပါ တယ် ပိုးပြည်နယ်ဖြစ်လာဖို့ကိုလေလူမှုထောက်ခံမှုကိုရယူပြီးနိုင်ငံရေးနှီးလမ်းနဲ့ဆောင်ရွက်သားမှဖြစ်တယ်လို့လည်းဥက္ကဋ္ဌခွန်မြင့်ထွန်းကပြောပါတယ်။အတစ်ဆက်တည်းမှာကျွန်တော်တင်ပြချင်တာကတော့ဒီပြည်တော်စုအဖွဲ့ဝင်အဆင့်တန်းရှိတဲ့ပိုးပြည်နယ်ကိုရယူတဲ့အခါမှာကျွန်တော်တို့ဟာနိုင်ငံရေးနှီးလမ်းများနဲ့ရယူသွားမှာဖြစ်ပါတယ်။ပြီးခဲ့တဲ့20တရာစုပင်လုံးညီလာခံမှာပိုးအမျိုးသားလက ကျွန်တော်တို့ညှိနှိုင်းနိုင်တဲ့လူတို့နီလန်းနဲ့လူတို့ထောက်ခံမှုနဲ့ဒါကျွန်တော်တို့ရယူသွားမှာဖြစ်တယ်နိုင်ငံရေးနီလန်းနဲ့ရယူသွားမှာဖြစ်ပါတယ်ပေါ်လူမျိုးဆိုတာကိုတီကိုနန်ကိုကြံငန်းနဲ့နေခဲ့တဲ့လူမျိုးတစ်မျိုးဖြစ်တယ်ဒါကျွန်တော်တို့ဒီလိုရှင်းတဲ့ရည်တည်ခဲ့ကြတယ်အဲ့တော့ အမျိုးသားဒန်းလူရေလို့ပြောတဲ့အခါမှာအခြားသောအမျိုးသားများဒန်းလူပဲအခြားသောလူမျိုးများနဲ့ဒန်းလူပဲကျွန်တော်တို့ရဲ့သမိုင်းကိုကျွန်တော်တို့ဒါကိုရှင်းတန့်ခြင်းတယ်အခုဆိုရင်ကျွန်တော်တို့အခြားလူမျိုးတစ်မျိုးရဲ့ပေါ့နော်ဒါလောက်ခံလူမျိုးလူမျိုးနွယ်စုလူနဲ့ဒါကျွန်တော်တို့တွေကဆက်ဆံခံရတာရှိတယ်ဥပမာဖြစ်ပြောပါတော့ကလေးဆန်တယ်ပဲဖြစ်ဖြစ်ပြောရမယ်ဆိုရင်ဥပြည်တော်စုနှိကပွဲတွေကကြတယ ဒီအမျိုးသားဒီမျိုးစီအဖွဲ့ချုပ်အာနာရတဲ့ကာလမှာဒီပြင်းတယ်အဲ့ဒီတိုင်ဖြစ်ခဲ့ပါတယ်အခုကျွန်တော်တို့ပြည်တော်စုနဲ့ကဝဲတွေကကြတဲ့အခါမှာကျွန်တော်တို့ပို့အိုးတို့တန်းတို့ဓနုတို့ကိုကန့်တို့နာကတို့စတဲ့မျိုးသမီးငယ်လေးတူးစီကကွင်ပေးတယ်ဒါအောက်ပါဘူးပြောနေဆိုရင်နိုင်ငံရေးရကျွန်တော်တို့ရဲ့ခွဲခြားဆက်ဆံခံရမှုတွေဟုတ်တာပြောနေတာဖြစ်တယ်အဲ့တော့ဒီဟာကပါလဲဆိုရင် ဒီအမျိုးသားတန်းတူရေလို့ပြောရင်ကျွန်တော်တို့လည်းဇုံွယ်ကကျင်ကျွန်တော်တို့လည်းအခြားမျိုးသားများနေလို့တန်းတူလို့ကျင်ဆိုရင်ပိုးအိုးပြည်နယ်လို့ကျင်တယ်ဆိုတာပိုးတွေကြီးပဲပိုင်နေပြည်နယ်လို့ကျွန်တော်ပြောတာမဟုတ်ဒီပြည်နယ်ဝန်ဝိုင်းမှာရှိတဲ့ပိုးပါဝင်ပြည်သူလူထုတရလုံးဟာဒီပြည်နယ်ရဲ့အချုပ်အခြာအာဏာကိုပိုင်ရမယ်အခုဆိုကျွန်တော်တို့ဒီဖယ်ရယ်ဒီမိုကရေစီခြားတာကိုကျွန်တော်တို့ထော တော့အမျိုးသားညီညွတ်ရေးအတိုင်းအမကောင်စီမှာကျွန်တော်တို့ဟိုဒီ Federal Democracy Charter ကိုလက်ခံပြီးတော့ပါတယ်အဲ့ဒီ Federal Democracy Charter ရဲ့အဓိကအချက်ကပါလဲဆိုရင်ပြည်တော်စုအဖွဲ့ဝင်ပြည်နယ်များနဲ့အဲ့ဒီပြည်နယ်အတွင်းမှာရှိတဲ့ပြည်နယ်သူပြည်နယ်သားများစီကနေပြီးတော့အချုပ်အခြာအာဏာဆင်းသက်တယ်ဆိုတဲ့အချက်ဖြစ်ပါတယ်ဒါကြောင့်ကျွန်တော်တို့အခုလိုလာတဲ့ပြည်တော်စုအဖွဲ့ဝင်ပြည်နယ်ပြည်တော်စုအဖွဲ့ဝင်ပိုးပြည်နယ်မှာတဲမှာရှိတဲ့ပြည်နယ်သူပြည်နယ်သားတွေရဲ့လက်ထဲမှာကျွန်တော်တို့အချုပ်အခြာအာဏာရှိရမှာဖြစ်ပါတယ်အဲ့ဒီလိုဆင်းသက်မှုနဲ့ကျွန်တော်ဖဲရယ်ပြည်တော်စုဖွဲ့စည်းမှာဖြစ်ပါတယ
်အနာဂတ်ဖဲရယ်ပြည်တော်စုတည်ဆောက်တာမှာပအုပ်ရိအနေနဲ့မဟာလူမျိုးကြီးဝါဒအမြင့်ကျင်းများမှုဝါဒတွေကိုပါဆန့်ကျင်သွားမှာဖြစ်သလိုအမြင့်တူတူတွေစုပေါင်းပြီးစစ်အာဏာရှင်ကြဆုံရင်အတွေ့တိုက်ပွဲဝင်သွားမှာဖြစ်တယ်လို့လည်းပြောပါတယ
်အဲ့တော့ကျွန်တော်တို့တိုင်းပြည်မှာအဓိက Federal Democracy ပြည်တော်စုကိုထူထောင်ခြင်းနဲ့မိမိတို့လူမျိုးလိုက်အမျိုးသားတွေရဲ့ရပိုင်권တွေဒဏ်ယူရေးတွေကိုလိုချင်တယ်ဒီအခြေခံအချက်ကအဓိကဟိုတုန်းကကျွန်တော်တို့ရှစ်လေးလုံးရေးတော်ပုံကြီးဖြစ်တဲ့အချိန်မှာကျွန်တော်ကိုယ်တိုင်လည်းပါခဲ့တယ်ဒီမိုစီရရှိတို့အရေးပဲကျွန်တော်တို့អော်ခဲ့ဒါပေမဲ့ Federal အရေးကိုကျွန်တော်တို့မပြောခဲ့ကြအောင်ဒါပေမဲ့ရှစ်လေးလုံးမတိုင်ခင်တည်းကတိုင်းသားတွေကညပေါင်းများစွာဆင်နွှဲတဲ့တိုင်းသားရေးနော်ဒါတနည်းအားဖြင့် Federal အရေးကရှိနေတယ်အခုကျွန်တော်တို့တိုင်းပြည်မှာဘာဖြစ်သွားပြီလဲဆိုတော့ဒီမေခနဲ့မလိခမျက်နှာသွေးပေါင်းပြီးတော့ AR ဖြစ်သလိုပဲအခုဆိုရင်ဒီမိုကရေစီရေးရယ်ဖယ်ရယ်ရေးရယ်ပေါင်းပြီးတော့ဖယ်ရယ်ဒီမိုကရေစီရေးဆိုတော့ကျွန်တော်တိုင်းပြည်တစ်ခုလုံးမူဖြစ်သွားပြီဖြစ်ပါတယ်အဲ့တော့ကျွန်တော်တို့ဆိုမှာခုနလိုမဟာလူမျိုးကြီးဝါဒဆိုတာလဲကျွန်တော်တို့ကစန့်ကျင်တိုက်ဖြတ်မှာဖြစ်တယ်အဲ့တော့ကိုကလူမျိုးကြီးတို့ယူပြီးတော့ကြံတဲ့သူတွေကိုဒါလောက်ခံနေနဲ့ဆက်ဆံတာပေါ့နော်ဒါကြောင့်ကျွန်တော်တို့တိုင်းပြည်မှာအခုလာမယ့်အနာဂတ်ကိုကျွန်တော်တို့ထူထောင်မှာက Federal Democracy ပြည်တော်စုကိုထူထောင်မှာဖြစ်ပါတယ်။အဲဒီ Federal Democracy ပြည်တော်စုကိုထူထောင်တဲ့အခါမှာခုန Chauvinism မဟာလူမျိုးကြီးဝါဒကိုလည်းကျွန်တော်တို့ကစန့်ကျင်တိုက်ဖြတ်ရမှာဖြစ်ပါတယ်။ဒါလာမယ့်အနာဂတ် Federal ပြည်တော်စုမှာမဟာလူမျိုးကြီးဝါဒဆိုတာကျွန်တော်မလိုအပ်တော့ဘူး။အထူးနည်းတူပဲကျွန်တော်တို့ Narrow Minded Nationalism ကိုယ့်ရဲ့လူမျိုးအခုဆိုရင်ကျွန်တော်ပိုးတွေမှာလည်းကိုယ့်ဒေသလေးကွက်ကွက်ကလေးကောင်းမှုဒါမဖြစ်နိုင်ဘူး။ကြောင့်မလာမယ့်ကာလမှာကျွန်တော် narrow minded nationalism ဒါမိမိအမျိုးသားရေးတစ်ခုကိုပဲကြည်ပြီးလုပ်တယ်ဆိုတော့အယူဆအောင်လဲဒါလို့ကျွန်တော်ပြစ်ပယ်ရမှာဖြစ်ပါတယ်။နောက်တစ်ခုကတော့ပါဆို narrow minded regionalism လို့ပြောရမလားတော့မသိဘူး။ကိုယ်ဒေသလေးတစ်ခုအတွက်ကိုပဲဟိုလောက်တာမျိုးမဟုတ်ပဲနဲ့ခုနကကျွန်တော်ဒီ federal ပြည်တော်စုတူဆောက်ရေးနဲ့အတူကျွန်တော်မဟာလူမျိုးကြီးဝါဒကော narrow minded nationalism ကောဒီလူမျိုးရေးကျင်းမြောက်မှုတွေရောဒါတွေအကုန်လုံးတော့ကျွန်တော်ဆန့်ကျင်တိုက်ဖြတ်သွားမှာဖြစ်ပါတယ
်ဒီအတွက်ကြောင့်ဒေသခံပအုပ်ပြည်သူတွေအားလုံးအနေနဲ့စစ်ကောင်စီရဲ့ဝါရဖြတ်မှုတွေကိုမယုံကြဘဲပအုပ်တွေရဲ့အနာဂတ်အရေးအတွေ့တိုက်ပွဲဝင်နေသူတွေကိုကူညီကြဖို့လက်တွဲပါဝင်ကြဖို့အတွက်အထူးလိုအပ်တဲ့အကြောင်းလဲဥက္ကဋ္ဌခွန်မြင့်ထွန်းကပြောဆိုခဲ့ပါတယ်ရှင်
ဒါကတော့ပအိုးအမျိုးသားဖက်ဒရယ်ကောင်စီဥက္ကဋ္ဌခွန်မြင့်ထွန်းကိုမန်းညိုညိုလင်းကမေးမြန်းတင်ပြခဲ့တာဖြစ်ပါတယ်ရှင်အခုဆက်ပြီးတော့စီးပွားရေးကဏ္ဍကိုတင်ဆက်ချင်ပါတယ်မြန်မာနိုင်ငံမှာလူလက်တန်းစားပမာဏထက်ဝက်ရော့ကျသွားပြီးတော့လူဦးရေရဲ့သုံးပုံတစ်ပုံဆင်းရဲသွားရတဲ့အခြေအနေကိုကူစားနိုင်ရေးတစ်နှစ်ကိုဒေါ်လာတန်း4000လောက်လိုအပ်မယ်လို့ကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ် UNDP ကအစီရင်ခံစာထုတ်ပြန်တင်ပြပါတယ်။ဓာတ်ရိုက်ငွေကြေးထောက်ပံ့မှုအပါအဝင်နီလန်းပေါင်းစုံနဲ့ပံ့ပိုးကူညီမှုတွေကနေမြမစည်ရဲမွဲတေမှုကိုထိထိရောက်ရောက်ဖြည့်ရှင်းဖို့လိုအပ်နေပြီလို့လည်းကုလသမဂ္ဂအစီရင်ခံစာကထောက်ပြပါတယ်။ဒီသတင်းမဲ့ရဲ့စီးပွားရေးကဏ္ဍမှာမတ်သိန်ကြီးထိုက်တင်ပြပေးထားပါတယ်။
ရှစ်အလဲပိုင်းဒေသကဟိုတယ်ဝန်ဆောင်မှုလုပ်ငန်းခွင်ကိုစွန့်ပြီးမြန်မာနိုင်ငံမှာလုပ်ငန်းတွေစဖို့ပြန်လာခဲ့တဲ့လူငယ်တဦးကမထင်မှတ်ပဲဆရာနာသိမှုနဲ့ကြုံတွေ့ရပြီးတဲ့နောက်လုပ်ငန်းတွေစဖို့ဆိုတဲ့အစီအစဉ်ကိုအကောင့်ထဲမဖို့နိုင်ပဲအခုတော့စစ်ချောင်းနေရပါတယ်လုံခြုံရေးစိုးရိမ်ချက်ကြောင့်သူ့နာမည်ရင်းကိုမဖို့ပြပဲ VOA ကိုအခုလိုပြောပါတယ
်စိတ်ကိုစိတ်တမ်းပြောင်းတော့မဟုတ်ပြနည်းနည်းကြီးကြီးဂျာရမန်ပလုံးမအလုံးလုံးလုံးမရဘူးကလူငယ်တွေကတော့အကုန်လုံးကတော့ကျွန်တော်ကနိုင်ငံခြားမှာလုပ်လုပ်ခဲ့တယ်ခုနိုင်ကကို improve ပေါ့နော်ဆွေးင်းချင်တယ်ဒုသက်ချင်တယ်ဒီ result ဆွေးပေါ့နော် result ရှိရကျွန်တော်မှာဆိုမြေပိုင်ဆိုင်မှုရှိတယ် main မှာ BG တွေမှာဒါပေမဲ့အာဒီအာနာသိင်းပြီးတော့ပင်ပိုင်ကျွန်တော်တွေစိတ်ကူးစိတ်တောင်းအကောင့်ထဲပို့ဖို့မပြောနဲ့အမအကုန်လုံး အရပ်လိုပြောမဆိုရင်ခလဘန်လို့ခေါ်တယ်။ကျွန်တော်အဲ့နိုင်ငံမှာလောက်ခဲ့တော့အကောင့်တော့ပြတ်သုံးသွားတယ
်။ဆီယနာတင်ပြီး၃နှစ်အကြာမှလုပ်တဲ့ကုလသမဂ္ဂဖွံ့ဖြိုးမှုအစီအစဉ် UNDP ရဲ့အစီရင်ခံစာမှာတော့နိုင်ငံတော်အိမ်ထောင်စုပေါင်း12,000ကိုစစ်တမ်းကောက်ယူပြုစုထားတာဖြစ်ပြီးလက်တလောကာလတွေအတွင်းမြန်မာနိုင်ငံမှာကောက်ယူခဲ့တဲ့အခြေပြန်ဆုံးစစ်တမ်းလည်းဖြစ်ပါတယ်။မြန်မာအိမ်ထောင်စုစီးပွားရေးနဲ့စီးရဲမွတ်တေမှုလူလက်တန်းစားပျောက်ကွယ်မှုဆိုတဲ့ UNDP ရဲ့အစီရင်ခံစာမှာအိမ်ထောင်စုအများစုဟာအစားအသောက်လျှော့စားပညာရေးနဲ့ကျန်းမာရေးအသုံးစိတ်ဖြတ်တောက်ပြီးစုဆောင်းမှုလည်းလျော့ကျငွေချေးရတဲ့အခြေအနေတွေကိုထောက်ပြထားပါတယ်။နိုင်ငံတွင်းမှာလုံခြုံရေးနဲ့ပဋိပက္ခတွေကျယ်ပြန့်နေပြီးစီးပွားရေးပြဿနာဆိုးဝါးလာတာနဲ့အတူပဲလူလက်တန်းစားပမာဏထက်ဝက်လျော့ကျသွားတယ်လို့ဧပြီလ17ရက်နေ့တုန်း UNDP အစီရင်ခံစာကဖော်ပြပါတယ်။ UNDP ရဲ့အာရှဆိုင်ရာညွှန်ကြားရေးမှူးနဲ့လက်ထောက်အတွင်းမှူးချုပ်ကန်နီဝစ်နာရာဂျာကသတင်းစာရှင်းလင်းပွဲမှာအခုလိုပြောပါတယ်
။ First, something we had not focused on before.was how fast the middle class in Myanmar was disappearing literally disappearing
ပရမဇုံအနေနဲ့အရင်တုန်းကမြန်မာနိုင်ငံမှာလူလက်တန်းစားတွေဘယ်လောက်မြန်မြန်ပျောက်ဆုံးနေလဲဆိုတာကျမတို့အနေနဲ့အာရုံသိပ်မဆိုင်ခဲ့ကြပါဘူးတကယ်ကိုပျောက်ဆုံးလာနေတာပါထိခိုက်တည့်ရောက်မှုဒဏ်တွေရဲ့ဂျားကန်ဖြစ်တဲ့ဒီလူလက်တန်းစားဟာနှစ်နှစ်ခွဲတာကာလအတွင်းမှာပဲ50ရာခိုင်နှုန်းလောက်ပြိုလဲသွားတာဟာဒီနိုင်ငံအတွက်အလွန်ကိုတုန်လှုပ်ဖွယ်ဖြစ်ပါတယ်
လူလက်တန်းစားရော့ချလာတာနဲ့အတူဆင်းရဲတွေနဲ့လာတဲ့အခြေအနေကိုလည်းသူမကထောက်ပြပါတယ်
။ So overall about 3/4 of the population
လူရဲ့၃ပုံ၃ပုံလောက်ကဆင်းရဲနေကြပါဒါပေမဲ့အမတန်ထိတ်လန့်ပွဲကောင်းတာကတော့ဒီလူတွေဟာအသက်ရှင်တန်ရုံအခြေအနေမှာပဲရှိနေကြတာပါဆင်းရဲတွေကအလွန်ကိုနက်ပါတယ်
2019ခုနှစ်တုန်းကစီးရဲမွတ်တေမှု 24.8 ရာခိုင်နှုန်းရှိခဲ့ရာကနေ2023ခုနှစ်မှာ 49.8 ရာခိုင်နှုန်းကိုနှစ်ဆတိုးလာခဲ့ပြီးမြန်မာလူထုရဲ့86ရာခိုင်နှုန်းသောလူထုဟာဝမ်းစာဖူးလုံမှုမရှိတဲ့အခြေအနေဒါမှမဟုတ်လဲဝမ်းစာဖူးလုံမှုမရှိတော့တဲ့အခြေအနေနဲ့နှီးဆက်နေပြီလို့ UNDP ကသတိပေးပါတယ်။နိုင်ငံခြားတရရဲ့ရင်းနှီးမြှုပ်နှံမှုကျဆင်းသွားတဲ့အချက်ကိုလည်းဖော်ပြထားပါတယ်။UNDP ရဲ့အာရှဆိုင်ရာညွှန်ကြားရေးမှူးနဲ့လက်ထောက်အတွင်းမှူးချုပ်ကန်နီဝစ်နာရာဂျာကသတင်းစာရှင်းလင်းပွဲမှာအခုလိုပြောပါတယ
် We had never seen
မြို့ပြဒေသတွေအရှိန်မြန်မြန်နဲ့ဆင်းရဲမွဲတေလာတာကိုအရင်ကမတွေ့ခဲ့ဘူးပါဘူးရန်ကုန်နဲ့မန္တလေးတဝိုင်းမှာတကယ့်ကိုထိခိုက်တက်ရောက်နေပါတယ်
မြန်မာနိုင်ငံမှာဆင်းရဲမွေးတေမှုကနေလွတ်ကင်းပြီးပုံမှန်ဝင်ငွေကောင်းတဲ့လူဦးရေက25ရာခိုင်နှုန်းအောက်မှာပဲရှိနေတာကိုလိလာချက်တစ်ကဖော်ပြနေပြီးမြန်မာလူထုအတွက်ငွေကြေးထောက်ပံ့မှုစားနပ်ရိက္ခာဖူလုံမှုနဲ့အခြေခံဝန်ဆောင်မှုတွေရရှိရေးချက်ချင်းလုံမပေးနိုင်ရင်တော့အကူအညီလိုအပ်သူတွေဆက်လက်တိုးများလာပြီးမျိုးဆက်နဲ့ချီထိခိုက်သက်ရောက်နိုင်တယ်လို့လည်း UNDP အခြေအကဲအာချင်းစတိန်နာကပြောပါတယ်UNDP ရဲ့အာရှဆိုင်ရာညွှန်ကြားရေးမှူးနဲ့လက်ထောက်အတွေ့အမှုချုပ်ကန်နီဝစ်နာရာဂျာကသတင်းစာရှင်းလင်းပွဲမှာအခုလိုဆက်ပြီးပြောပါတယ
်။ One is direct support to people's livelihoods. Any which
လူတွေရဲ့အတက်မွေးဝမ်းချောင်းအတွက်တက်နိုင်တဲ့နည်းလမ်းနဲ့ဓာတ်ရိုက်ထောက်ပံ့တာဖြစ်ပါတယ်။အသေးစားနဲ့အလက်စားလုပ်ငန်းတွေအထူးသဖြင့်အမျိုးသမီးတွေအတွက်ကျမတို့ပံ့ပိုးနေတာကြောင့်အခြေခံစားဝတ်နေရေးအတွက်ဝင်ငွေရနိုင်ပါတယ်။စိုက်ပျိုးရေးကအရိကလုပ်ငန်းဖြစ်နေသေးပါဒါကြောင့်လဲစိုက်ပျိုးရေးအတွက်ရေးသွဲတာတို့မျိုးစီတို့မွေးမြူရေးလုပ်ငန်းငယ်တွေစတာတွေကိုကျမတို့ဆောင်ရွက်ပါမယ
်တိုက်ပွဲတွေပြင်းထန်နေတဲ့ရခိုင်ပြည်နယ်မှာလဲလူလက်တန်းစားတွေဒေသတွင်းကထွက်ခွာနေတဲ့အခြေအနေကိုလွှတ်တော်ကိုယ်စားလှယ်ဟောင်းဦးဖေတန်းက VOA ကိုအခုလိုပြောပြပါတယ
်ဒီခိုင်မှာဆိုလို့ရှိရင်အောက်ရှိလူတန်းစားပဲရှိလို့ရအလယ်လူတန်းစားကတော့ပို့ပြီးတော့အခွင့်အလမ်းကောင်းတဲ့နော်ဒီအစီဝိုင်းလူလူကံကြီးကောင်းတဲ့ပြည်မပြတ်မှာသွားပြီးတော့အရှိစိတ်ကြရတယ်အဲအဲ့လိုမျိုးဖြစ်တဲ့အခါမှာပြည်ရင်းရဲ့ကွန်ထရိုးလာကိုလုံးဝကျဆင်းရုံမကဘူးပြည်ရင်းမှာတော့ကျွန်တော်တို့ဘဝရည်ရည်ရှင်တိုင်းတွေ့တော့မှအခက်အခဲတွေ့ရတယ်အနောက်ဘက်မှာကိုဗစ်ပြုတ်ထိတယ်မိုခါထိတယ်နောက်ပြီးတော့ပြုတ်ဆင်ပြည်ရင်းစစ်ပေါ့ဒါကပြည်ထဲမှာဖြစ်နေတဲ့အခါမှာကျတော့ပို့ပြီးတော့ကျောက်တဲ့ပုံများလာတဲ့ရှင်းပြောင်းနေရာရှင်းပြောင်းပြီးတော့အစီဘေးနဲ့ဝေးနေရာတွေကိုပျောက်ရှိသွားရတဲ့ပုံများလာတယ်
မတင်ကြီးထိုက်တင်ပြပေးခဲ့တဲ့စီးပွားရေးခန်းနာပါရှင်ဆက်ပြီးတော့လူမှုရှုခေးအစီအစဉ်တင်ဆက်ပေးကြပါရစေဒီသတင်းပတ်မှာတော့ယွန်းဖျားပြုလုပ်နီးအတက်ပညာအကြောင်းကိုတင်ပြပေးထားပါရစေညံတော်ပေရာကျော်မြင့်နဲ့ရှေးဟောင်းပကံဖျားဇေဒီတွေကိုစကင်းချုပ်ပြီးတော့ယွန်းနဲ့ပုံစံငယ်လုပ်တဲ့အတက်ပညာကိုလူငယ်တွေပို့ပြီးတော့မှစိတ်ဝင်စားတင်ယူစေချင်ပါတယ်လို့ယွန်းဖျားတွေကိုလုပ်တဲ့မြင်းကဘာရွာကယွန်းအတက်ပညာရှင်က VOE ကိုပြောပါရယ်ပကံလာတဲ့ဆိုရင်ဓာတ်ပုံရိုက်တာအပြင်ရှေးဟောင်းအမှုပညာဘိသူကလက်ရာတွေကိုလည်းလေ့လာစေချင်ပါတယ်လို့ပြောတဲ့ယွန်းအတက်ပညာရှင်ဦးသိန်းနိုင်ကိုမဆုမျက်မွန်ကမေးမြန်းပြီးတော့လူမှုရှုခေးအစီအစဉ်မှာတင်ဆက်ပေးထားပါတယ်
မြမလက်မှုအတက်ပညာတွေကတစ်ခုဖြစ်တဲ့ယွန်းအတက်ပညာနဲ့ပကံမျိုးကယွန်းပညာရှင်တယောက်ကရှေးဟောင်းဖျားဇေဒီပုံစံငယ်တွေပြုလုပ်နေပါတယ်။ရှေးဟောင်းလက်ရာတွေအတိုင်းတူအောင်လို့ယွန်းဖျားတွေလုပ်တဲ့အခါမှာဒီမြမလက်မှုအတက်ပညာပန်းဆယ်မျိုးထဲမှာ6မျိုးမကကိုအသုံးပြုရတယ်လို့ယွန်းအတက်ပညာရှင်ဦးသိန်းနိုင်ကပြောပါတယ်။အခုလိုမျိုးဒီယွန်းနဲ့ဖျားဇေဒီတွေလုပ်တဲ့အတက်ပညာပျောက်ပြတ်မသွားအောင်လို့ဘယ်လိုမျိုးလက်ဆင့်ကမ်းထိမ့်သိမ့်နိုင်လဲဆိုတာကိုမြင်းကဘာရွာကယွန်းအတက်ပညာရှင်ဦးသိန်းနိုင်ကိုမေးကြည့်ဖြစ်ပါတယ်
။ကျွန်တော်စလုပ်တာကတော့အနည်း20ကျော်ပြီဗျ။ကျွန်တော်လုပ်ခဲ့တဲ့ဖျားကြီးကတော့အကုန်လုံးစုစုပေါင်းစုမယ်ဆိုရင်တော့ဟိုအစုအရေး50ပတ်ဝန်းကျင်လောက်တော့ရောက်ပါပြီဗျ။အာပထမပိုင်းတော့ခက်ခဲတာပေါ့ဗျာ။နောက်ပိုင်းကျတော့လည်းဖြည်းဖြည်းဖြည်းနဲ့ဟိုတူးလာတာပါဗျာ။ဟုတ်ကဲ့။
ကျွန်တော်ဒီယွန်းပညာနဲ့ပေါ့နော်ဖျားစေတီတွေလုပ်တဲ့အခါမှာဒီတခြားယွန်းထည်ပစ္စည်းတွေလုပ်ရတာနဲ့ဘယ်လိုကွာခြားရဲဆိုတာကိုလည်းရှင်းပြပေးပါလားရှင
်။အဲ့ဒါကတော့ဒီလိုပါဗျာ။ယွန်းတွေကတော့ယွန်းနေချင်းအတူတူပါပဲ။အဲတို့ဝင်မဲ့လည်းကျွန်တော်ဖျားလေးကဒိုင်းလေးတွေနဲ့ဆိုတော့ယိုးယိုးယွန်းတွေကတော့တေယူချောတာလို့ညွန်ချောတာလို့လုပ်ရတာပေါ့ဗျာ။ကျွန်တော်ဖျားကြတော့အဲ့လိုမဟုတ်တော့ဘူး။တစ်စီတုတ်လိုက်ပြာပက်လိုက်တစ်စီတုတ်လိုက်ပြာပက်လိုက်နဲ့လုပ်ရတာပေါ့။အဖြူတွေပဲကြာပြန်တော့လေယွန်းတဲ့လူကတော့သူကနှီးလေးတွေထောင်းလိုက်ခွေလိုက်တယ်ပဲဖြစ်တယ်လေကျွန်တော်ဒီဘုရားကြတော့ဟိုအုံမျက်စီတယ်လို့ဒီလိုလေတထာချင်းတထာချင်းတထာချင်းကြည့်ရတာဆိုတော့ဓာလေးတွေထဲမှာတီယူချိုးလိုက်ပြည့်တော့မှလေအဲအဲ့ဒါကြောင့်ကျွန်တော်တို့ကတီယူတစ်စီတုတ်လိုက်ပြာပက်လိုက်တော့တာပါဗျအ
ဲ့တော့ဒီရှေးဟောင်းဘုရားစေတီတွေနဲ့အစင်တူပုံတူဖြစ်အောင်ပေါ့နော်ဦးလေးကဒီပုံဟိုစားအရွယ်စားအငယ်လေးတွေလုပ်တဲ့အခါမှာဒီဟိုမူလဖျားပုံစံနေနဲ့ lesson to ဖြစ်အောင်တခါဒီဟိုမလွဲသွားအောင်ပေါ့လေဘယ်ကနေစပြီးတော့ဦးလေးလှုပ်ရတဲ့အချိန်ဘယ်လောက်ကြာရဲဆိုတာလည်းပြောပြပါလား
သူကတော့ပထမလုပ်တဲ့ချင်းပုံစံကိုဘုရင်ဟိုကက်ဆက်ကူပေါ်မှာရေးရတာပေါ့ဗျာပုံစံတူအောင်ပေါ့ခိုက်ဟိုကိုလူချင်းတဲ့စကင်းဆိုင်ကိုချုပ်ပြီးတော့ရေးရပေါ့ညာရေးပြီးတော့မှအဲ့ဒီအနေမှာတိုက်ထွားပြီးတော့မှတစ်စင်းချင်းတစ်စင်းချင်းဟိုကျွန်တော်တို့ဝါလေးတွေနဲ့ကတ်ပြီးတော့လုပ်သွားတာပေါ့အဲ့ဒီတော့မျိုးပါပထမဆုံးလုပ်သွားတော့ဟိုဒီလိုပေါ့ဗျာဟိုသကင်းပုံဆွဲလိုက်တယ်ဆွဲပြီးတော့ကျွန်တော်လုပ်တယ်လုပ်တဲ့အခါကျတော့မျက်လုံးနဲ့သွားတော့ဖះအောင်လည်းသွားကြည့်ရဲကျွန်တော်အိမ်မှာလည်းလုပ်တယ်အဲ့လိုလုပ်တဲ့နေရာမှာမတူတဲ့အားကြီးကြရင်တော့ပြန်ပြန်ပြီးတော့ပြင်းပြင်းလုပ်တာပေါ့ဗျာအဲနောက်ဆုံးကြတော့မှမျက်လုံးနဲ့မှစိတ်တိုင်းကြအားရလာပြီဆိုတဲ့အချိန်ကြတော့မှကြတာပေါ့အဲ့ဒီဘောမျိုးပါပယံလုတဲ့နေရာဒီမှာလဲကျွန်တော်တို့ကပြီးတော့ပယံရဲ့အယူဆလေးတွေဗာလေးတွေလဲလိုက်ကြည့်လာတာပေါ့စကိရကသူကဗကံဖျားကြီးကအကုန်လုံးစကိလိုက်တယ်ထွက်ထားဦးလေလင်းငါးစုလောက်ပဲထွက်ထားတာဟုတ်အဲ့လင်းငါးစုလောက်ကတော့သူစကိတိုင်းကျွန်တော်လုလို့ရတယ်လေအဲကျန်တဲ့ဖျားကြီးကြရောကိုစကိနဲ့ကိုပေါ့ကိုလော့
ဆိုတော့ဒီဒုရဲကြီးမားတဲ့ဒီရှေးဟောင်းဖျားစေတီတွေကိုဒီယွန်းနဲ့ပေါ့နော်ပုံစံငယ်လုတ်တဲ့ခါမှာလက်ဝဲမှာတော့တေးကြပါရယ်ခုနဦးလေးပြောခဲ့သလိုအစင်းစင်းလုတ်ရတယ်ပေါ့လေဆိုတော့ဒါပေမဲ့ဘလို့အစ်စ်မျိုးရောက်တဲ့အခါမှာအခက်ခဲဆုံးလက်အဝင်ဆုံးလို့ပြောလို့ရလဲရှင
်အာလက်ဝင်တာတော့အမှန်ပေါ့ဗျာအဲဒါဒီခုရှာမှာညံတော်190 180ရှိတဲ့ဖျားကြီးကိုကျွန်တော်ကဒီလိုနှစ်ပေတော့ညံတော်နှစ်ပေလောက်ကလေးမှာချုပ်ပြီးတော့လုတ်ရတာဆိုတော့โอ้อดอตนานนี่ริยาเนี่ยจนผ่องเนี่ยล่ะนี่ป่าละบ่เปียไอ้6เนี่ยคาจะรอมูยิ้งปုံตันเนี่ยไม่ดูได้ไม่ดูเว้ยขึ้นออกมาจอกเนี่ยคาจะรอมา6เนี่ยหาผ่องไอ้ลูกนี่ก็ลุลุออกอ่ะบ่เปียไอ้เนี่ยมาတော့เนเน่คักๆล่ะนี่เลยสิเอาตะคาตะนี่เนี่ยผ่องตาม้าดวายเนี่ยตัวมูยิ้งปုံเนี่ยไม่ดูတော့ดิไม่ผ่องเปลี่ยนတော့เลยจนออกมาจะรอดีนับไปแล้วแท้วีวีออกฉ่ออ่ะล่ะสรအော်နည်းနည်းခက်တာပေါ့ဗျာအဲ့ဒါအဲ့ဒီပိုင်မှာခက်ဆုံးပဲဗျာဟော
ပူလေးလုံးနေတဲ့ဒီရှေးဟောင်းဖျားစေဒီတစ်ခုမှဒီမြမဟိုစပေါ့လက်မှုပညာပန်းဆယ်မျိုးဘယ်လောက်ပါတယ်လဲလို့ဦးလေးရှင်းပြနိုင်မလဲရှင့်
ပန်းစင်မြူတဲ့မှာကျွန်တော်လုပ်တဲ့ကျွန်တော်လုပ်တဲ့ဒီပုံစံတူကတော့ပန်း6မျိုးလောက်ပါတယ်ဗျ။ဟိုနံပါတ်1အနေနဲ့ကတော့အခြေခံသားတော့ပိယံပေါ့ဗျ။အပုံဆက်တာကတော့ပကြီးဗျ။ပကြီးပြည့်တဲ့အခါကျတော့အင်္ဂလိပ်ပန်းလေးတွေကိုကျွန်တော်တို့အတေးခုနဲ့လုပ်တဲ့အခါကျတော့ပန်းတော်ဗျ။အာနောက်တော့ဒီဒီလေးတွေဗာလေးတွေပို့ထိုးတဲ့အခါကျတော့ဟိုပတ်ပို့ဗျ။အာသူကနောက်ပြောပိယံပါမယ်ဗျ။နောက်ပြောကျွန်တော်တို့ပန်းရှင်းပါမယ်ဗျ။အကုန်လုံးကိုစုစုပေါင်းစုလိုက်ရင်ကျွန်တော်ရေးထားတာတတ်6မျိုးရှိတယ်ဗျ။တတ်10မျိုးပညာတွေမှာကိုယ်ကအစ်အနေနဲ့လက်သမားပညာပါလေးတွေဗျ
။အခုလိုမျိုးဒီလက်မှုပေါ့နော်ရုံးအတက်ပညာမှာမာဒီဖျားတွေဈေးတွေလုတ်တဲ့ဦးလေးတက်ထားတဲ့ပညာကိုဒီပျောက်ပြက်မသွားအောင်ရောဘယ်လိုမျိုးထိမ့်သိမ့်နိုင်မယ်လို့ထင်လဲရှက
်။အခုလောလောဆယ်အနေနဲ့တော့ကျွန်တော်တာသမီတွေပုံမှာတော့မူတည်တာပဲဗျ။တခြားတင်ယူတဲ့လူတွေတော့ဟိုမရှိတော့ရှားပါလေ။โอ้ကျွန်တော်တာသမီးတွေတာသမီး3ယောက်ရှိရပြ3ယောက်လုံးတော့ဒီပညာရက်ကိုကျွန်တော်မဖြစ်မနေတင်ထားပါတယ်သူတို့လည်းကြိုးစားကြပါတယ်ဟိုတင်ကြပါတယ်လောလောဆယ်တော့အကုန်လုံးတော့အဆအဆုံမဖြစ်သေးဘူးပေါ့ဗျာနောက်ကြရင်တော့ဖြစ်လာမှာပါဗျာ
ဆိုတော့ဒီဦးလေးလည်းခုနပြောခဲ့သလိုပေါ့เนาะဒီယုံတဲ့တစ်ခုဖြစ်ဖို့ဆိုတာကအစ်စ်နေများတယ်လက်ဝင်နဲ့အချိန်ကြာတယ်အထူးသဖြင့်ဒီပုံတူဒီဖျားရည်စေးတီတွေလောက်တဲ့အခါမှာပို့ပြီးတော့မှထက်ခဲတယ်ပေါ့လေဆိုတော့ဒီအတက်ပညာကိုဒီလူငယ်ပိုင်းတွေစိတ်ဝင်စားမှုနည်းလာကြတာမျိုးဟာဒီတခြားကျွန်းတယ်လို့တဲ့ဒီဟိုတရုတ်နိုင်ငံတို့ဂျပန်နိုင်ငံတို့မှာဆိုရင်တွေ့ရတယ်လေလူငယ်တွေကဒီအတက်ပညာကိုမလုပ်ချင်တော့ဘူးအထိမ်ပေးရတယ်လက်ဝင်တယ်ဆိုတော့အဲ့တော့ဒီမြမလက်မှုကျွန်းပညာကိုဒီမြန်မာနိုင်ငံကလူငယ်တွေပို့ပြီးတော့စိတ်ဝင်စားလာအောင်လို့ရောဦးသိန်းနိုင်အနေနဲ့ဘယ်လိုလုပ်နိုင်မယ်လို့ထင်လဲရှင
်ဟိုယွန်းတယ်ပညာတဲ့ကျွန်တော်ကပကံဖျားကြီးကခက်ခဲတဲ့အမှုပညာလက်ရာလေးကိုလူငယ်လေးတွေသိချင်းသိစီချင်တာဗျအဲ့ဒါကြောင့်ကျွန်တော်ကဒီလိုလူငယ်လေးတွေဆိုတော့အသေးစားကိုမင်မောတယ်ဒီအသေးစားကိုမင်မောတော့ကျွန်တော်ဒီဖျားငယ်လေးတွေလှုပ်လိုက်တဲ့အခါကျတော့သူတို့ကအဲ့ဒီမှာနေဖျားငယ်လေးတောင်မှဒီလောက်ခက်ခဲနေတာအကြီးကြီးတွေဆိုရင်ဘယ်လောက်များပညာတွေပါမလဲအမှုပညာတွေပါမလဲဟိုအင်္ဂလိပ်ပန်းတွေပါမလဲအာအုပ်စီပညာတွေပါမလဲအဲ့လိုတဖြည်းဖြည်းနဲ့စိတ်ဝင်စားမှုလေးတွေဖြစ်လာစေချင်တာပေါ့ကျွန်တော်ပကံဖျားတွေကိုလူငယ်လေးတွေပို့ပြီးတော့စိတ်ဝင်စားကြည့်အခုလောလောဆယ်လာတဲ့ဖျားဘူးတွေကဓာတ်ပုံရိုက်ဖို့လောက်ပဲစိတ်ဝင်စားတာလေတကယ်အမှုပညာနဲ့တကယ်ဟိုပိတုကပညာကိုနားမလဲကြဘူးအဲ့ဒါလေးကိုပို့ပြီးစိတ်ဝင်စားကြည့်ရအဲ့ဒါမှလည်းကျွန်တော်တို့နိုင်ငံကပို့ပြီးတော့ဟိုတိုးတက်လာလိမ့်မယ်လို့ထင်တာပဲဗျာကျွန်တော်အထင
်ပကံမြင့်ကပါကျွားကဒီရွတ်တက်ပညာရှင်ဦးသိန်းနိုင်ဖြစ်ပါတယ်ရှင်သူတက်ထားတဲ့ဒီယွန်းနဲ့ရှေးဟောင်းဖျားစည်းတီတွေလောက်တဲ့အတက်ပညာကိုစိတ်ဝင်စားလို့သိယူခြင်းနဲ့ဆိုရင်ပညာလက်ဆက်ကမ်းပေးဖို့အဆင်သင့်မယ်လို့လည်းပြောပါရစေ။ကျွန်မစုမြတ်မောင်ပါ
။ဒါကတော့ယွန်းအတက်ပညာရှင်ဦးသိန်းနိုင်ကိုမစုမြတ်မောင်ကဆက်သွယ်မေးမြန်းပြီးတော့တင်ဆက်ပေးခဲ့တဲ့လူမှုရှုခင်းအစီအစဉ်မှရှင်မကြခင်မှာအစီအစဉ်တွေအဆုံးသတ်တော့မှာမလို့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်လေးတလှည့်ပြောပြပေးပါရှင်။
ဣသရေလစစ်ထောက်လိုင်း၏အကြီးအကဲယာရုကနေနှုတ်ထွက်တယ်လို့ဒီကနေ့ပဲကြေညာလိုက်ပါတယ်။ပြီးခဲ့တဲ့အောက်တိုဘာ9ရက်ဣသရေလကိုဟာမတ်အကြမ်းဖက်တွေတိုက်ခိုက်တာကိုမတားဆီးနိုင်ခဲ့တဲ့အတွက်ယာရုကနေနှုတ်ထွက်တာဖြစ်ပြီးတော့ဒါဟာပရမဆုံးအကြမ်းဖြစ်ဣသရေလအကြီးတန်းအရာရှိတဦးနှုတ်ထွက်လိုက်တာလည်းဖြစ်ပါတယ်။တချိန်တည်းမှာပဲဣသရေလတိုက်ခိုက်မှုကြောင့်ရာဖာဒေသမှာကလေးငယ်တွေအပါအဝင်22ဦးသေဆုံးခဲ့တယ်လို့ခံယူနေမြို့ဆေးရုံမှာသေဆုံးသူရုပ်အလောင်း200ကျော်တွေ့တယ်လို့ပါလက်စတိုင်းကာကွယ်ရေးဌာနကပြောပါတယ်။နျူကလ িয়ার လက်နက်တပ်ဆင်ရေးနဲ့ပတ်သက်တဲ့မူဝါဒသူတို့မှမရှိဘူးလို့အီရန်ဘက်ကဒီကနေ့ပဲကြေညာလိုက်ပါတယ်။ဣသရေလရဲ့ချင်းချောက်မှုတွေကြောင့်အီရန်ရဲ့နျူကလ িয়ার မူဝါဒကိုပြောင်းလဲနိုင်တယ်လို့အီရန်တော်လှန်ရေးအဆောင်တန်းမှုကသတိပေးပြီးတဲ့နောက်ရက်ပိုင်းအတွင်းမှာပဲအီရန်နိုင်ငံသားရဲ့ဌာနကအခုလိုကြေညာချက်ထုတ်ပြန်ထားတာလည်းဖြစ်ပါတယ်။အီရန်အနေနဲ့သူ့ရဲ့နျူကလ িয়ার အစီအစဉ်ကိုငြိမ်းချမ်းတဲ့ရည်ရွယ်ချက်တွေနဲ့သာအသုံးပြုမယ်လို့အကြိမ်ကြိမ်ပြောဆိုထားပေမဲ့နျူကလ িয়ার လက်နက်တပ်ဆင်ရေးကသူတို့ရဲ့မူဝါဒမဟုတ်ဘူးလို့အီရန်ပြောရေးဆိုခွင့်ရှိသူကသတင်းစာပွဲမှာပြောလိုက်တာပါ။
တနင်္လာညရဲ့နောက်ဆုံးရသတင်းချင်းချုပ်ကိုမက်ခင်လေးကပြောပြပေးခဲ့တာဖြစ်ပါတယ်ရှင်ဒီကနေ့ညရဲ့အစီအစဉ်ထုတ်လို့ရမှုကကိုစီတူဖြစ်ပါတယ်စပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ Helena John Dryden ဖြစ်ပါတယ်ကျွန်မကစုမမဒီညအစီအစဉ်မှုဖြစ်တာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင် VOE ကိုနားတော်ရဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ် VOE ရဲ့တော်ရရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးစိတ်ချမ်းသာကိုကြမ်းမှာဘေးပရာဝေးကွာလို့လိုတဲ့ဆန္ဒတွေပြေကြပါသေးရှင်